Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာဆင်များရှင်အမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ24ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျွန်မစုမုံပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်မဒီညပဲသတင်းတွေကိုမဲအီတန်ဆန်နဲ့တူညပေးတော့မှာပါ။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိုးရွာသွန်းတာကြောင့်ရက်ဒေါ်ချာလွန်ကျန်းနေတဲ့တော်မီငင်းတပ်ဖို့အထောက်အကူဖြစ်စေခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာထိတ်တန့်အစ္စလာမစ်ဘာသာရေးခေါင်းဆောင်တဦးလှုပ်ကြံတပ်ဖြတ်ခံရပါတယ်။ဒီလိုထိတ်တန့်တဲ့အကြောင်းကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကစိုးရိမ်စရာအခြေအနေရှိနေချိန်မှာပဲသမ္မတကိုယ်တိုင်ဖွဲ့စည်းပေးလိုက်တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတစ်အနေနဲ့သတင်းမီဒီယာအတွက်အတိုင်းအတာတစ်ခုထိလှုပ်ဆောင်ပေးနိုင်မယ်လို့မျှော်လင့်ပါတယ်။ဒါပေမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဘက်ကသတင်းမီဒီယာသမားတွေပေါ်မှာဘယ်လိုသဘောထားရှိပါသလဲ
။ပြောကြတဲ့ကြောင်းတွေမှာဟိုမီဒီယာပေါ်မှာတန်မြဲရှိတာမျိုးပေါ့နော်။နောက်သတင်းရယူခွင့်တို့ excessive information တို့
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ဆက်စွန်းနေ့နဲ့ချီပြီးတော့စစ်ဘေးဒဏ်သင့်ခဲ့တဲ့နေရာကကရင်ဒုက္ခသည်တွေတချို့မကြသေးခင်ကနေရက်ပြန်လာနိုင်ပေမဲ့လို့အရင်လိုဘဝမျိုးကိုပြန်ပြီးထူထောင်နိုင်မှုစ조사နေကြရတဲ့အခြေအနေကြောင့်သတင်းလွှာနဲ့အတူမြန်မာနိုင်ငံမှာစားသောက်ကုန်ထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကိုတည်တည်ချာချာထိုးဖောက်ဝင်ရောက်နိုင်မှုတင်ပြဆွေးနွေးထားတဲ့မြန်မာတခွေအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရီဘက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြစနေညဒရဲလီလိုက်အစီအစဉ်ကိုနားဆင်ရမှာပါ။အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအီသက်စင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိုးရွာသွန်းတာကြောင့်ရက်ဒေါ်ချာလောင်ကျွမ်းနေတဲ့တော်မီငင်းသက်ဖို့အထောက်အကူဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းပျောက်ဆုံးနေသူတွေကိုရှာဖွေဖို့ကတော့အခက်အခဲတွေရှိနေသေးပါ။တောက်ကြံနေကရွာသွန်းခဲ့တဲ့မိုးကြောင့် Paradise မြို့မှာပြန့်ကျဲနေတဲ့ပြားတွေဟာဆိုထိုင်းပြီးတော့ရွှွန်းပြားမြေတွေဖြစ်သွားတာကြောင့်ရှာဖွေရေးအတွက်အခက်အခဲဖြစ်စေခဲ့တာပါ။တော်မီကြောင့်လူပေါင်း84ဦးထက်မနည်းတိဆုံးခဲ့ပြီးတော့963ဦးပျောက်ဆုံးနေသေးပါ။အနာဝိုင်းတွေကတော့ပျောက်ဆုံးနေသူတွေတဲကဘလောက်ထိတိဆုံးသွားခဲ့ပြီလဲဆိုတာကိုခံမှန်းပြောဆိုတာမျိုးမရှိပေမဲ့မိသေးရှောင်သူတွေကတော့တိဆုံးသူအရေအတွက်တိထက်တိုးလာနိုင်ကြောင်းပြောပါရယ်။မနေ့ကပဲဥရုယာတီဖောက်ပြန်ပြောင်းလဲမှုတွေရဲ့ဒဏ်ကြောင့်အမေရိကန်ပြည်ထောင်စုအတွင်းတော်မီလောင်နာရီမိုးကောင်ရေရှားမှုဖြစ်တာတွေနဲ့ဒီအပြည့်နဲ့မုန်တိုင်းတွေအပါအဝင်သဘာဝဘီအန်ဒီတွေရင်းဆိုင်နေရတယ်လို့အမေရိကန်အစိုးရကထုတ်ပြန်တဲ့အစီရင်ခံစာတစ်စောင်မှဖော်ပြထားပါတယ်။အစိုးရဌာနတရားစင်ကျော်ရဲ့အကူအညီနဲ့ရေးသားထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာဟာသမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒနဲ့တော့ဆန့်ကျင်နေတာပါ။လွတ်တော်ရဲ့အမိန့်နဲ့ရေးသားထုတ်ပြန်ထားတဲ့ဒီအစီရင်ခံစာဟာကျေးဇူးတော်နေအားလည်းနေမှာပဲထွက်ခဲ့တာပါ။အိမ်ပြည်တော်ကတော့ဒီအစီရင်ခံစာပေါ်တုတ်ပြန်ချက်မပေးသေးပါဘူး။ဆမင်နာပေါင်း1000ကျော်ပါတဲ့အမေရိကန်ဥရုယာတီပြောင်းလဲမှုဆိုင်ရာခံမှန်းချက်အစီရင်ခံစာမှာသတိပေးထားတာကတော့ကမ္ဘာကြီးပူနွေးလာမှုကြောင့်ပိုပြင်းထန်ပြီးတော့အချိန်ပိုကြာမဲ့သဘာဝဘေးအန္တရာယ်တွေကြုံရအောင်မယ်ဆိုတာပါပဲ။ဒီလိုဖြစ်လာနိုင်တဲ့အခြေအနေတွေအတွက်ထိရောက်တဲ့ဆောင်ရွက်မှုတွေမရှိရင်တော့ပိုပြီးတော့ဆိုးရွားတဲ့အဖြစ်တွေနဲ့ကြုံရလိမ့်မယ်လို့လည်းအစီရင်ခံစာကသတိပေးပါရတယ်။ဒီလိုဖြစ်ဆိုးတွေကိုရှောင်ရှားနိုင်အောင်မူဝါဒချမှတ်ပြီးတော့လှုပ်ဆောင်မှုလိုတယ်လို့လည်းအစီရင်ခံစာကတိုက်တွန်းပါတယ်ဒီအစီရင်ခံစာထွက်ပေါ်လာရေးလှုပ်ဆောင်နေကြတဲ့အစိုးရအဖွဲ့အစည်း73ခုရဲ့မှာစက်ပြိုးရေးဝန်ကြီးဌာနနဲ့အကသစူဇန်လီလာကြီးအဖွဲ့ NASA နဲ့သူတို့တီ300ကျော်ပါဝင်ပါတယ
်မြေကတမန်ဒေါ်နယ်ထရမ့်ရဲ့လူယုံတော် Roger Stone ရဲ့အနီးကမိတ်ဆွေ Conservative ဆိုင်ဆရာတဦးဟာသူဟာအထူးစုံစမ်းစစ်ဆေးရေးမှု Robert Mueller ဦးဆောင်တဲ့စုံစမ်းထောက်လှမ်းရေးအဖွဲ့နဲ့ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်ဒါပေမဲ့အသေးစိတ်ပြောဆိုဖို့တော့ conservative ဆိုင်ရေးဆရာဂျရုံးကော်စီကညှင်းဆိုင်ခဲ့ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှု Robert Mueller ဦးဆောင်တဲ့အဖွဲ့ဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆက်ဖက်မှုအကြောင်းစုံစမ်းစစ်ဆေးနေရလဲဖြစ်ပါတယ်။သူ့အနေနဲ့ပြည်အောင်စုစုံစမ်းစစ်ဆေးရေးမှုတွေကိုလိမ့်ညာခဲ့တဲ့ဆိုတော့ဆွဆွေးချက်တင်ခံရမယ်ဆိုတာကြိုတင်မျှော်လင့်ထားပြီးဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တုန်းက YouTube Internet အစီအစဉ်မှာကော်စီကပြောပါတယ်။မူလာဦးဆောင်တဲ့စုံစမ်းထောက်လှမ်းရေးအဖွဲ့ကကော်စီကိုအဓိကမေးတဲ့ကိစ္စက Stone နဲ့ WikiLeaks တို့ဆက်ဆက်ပတ်သက်နေတဲ့အချက်လေးဖြစ်ပါတယ်။ Hillary Clinton ရဲ့သမ္မတရွေးကောက်ပွဲမဲဆယ်စည်းရုံးရေးကိုဟန်တာနှောက်ယှက်ခဲ့တဲ့ကွန်ပျူတာသတင်းအချက်လက်ခိုးယူထားတာတွေကိုရုရှားက WikiLeaks ကိုပေးခဲ့တယ်လို့ American ထောက်လှမ်း Agency တွေကသုံးသပ်ထားတာပါ။ WikiLeaks အနေနဲ့ကွန်ပျူတာအချက်လက်ခိုးယူမှုတွေကိုထုတ်ပြန်ဖို့အစီအစဉ်ရှိမရှိ Stone အပါအဝင် Trump ရဲ့အနီးကပ်ရှိနေသူတွေကသတိပြုမိမမိဆိုတဲ့အချက်ကိုသိရဖို့အထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller အဖွဲ့အစည်းနဲ့ Corey နဲ့ညှိနှိုင်းစကားပြောဆိုမှုကနေပြီးတော့အထောက်ကူပေးနိုင်မှာဖြစ်ပါတယ် Roger Stone ကဒေါ်နယ်ထရမ့်ရဲ့မဲဆွယ်ပွဲတာဝန်ခံဟောင်း Paul Manafort ရဲ့အကြံပေးပုဂ္ဂိုလ်ဟောင်းလည်းဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာထိတ်တန့်အစ္စလမ်ဘာသာရေးခေါင်းဆောင်တဦးကိုတနတ်သမားတဦးကလုကျဉ်တပ်ဖြတ်ခဲ့တယ်လို့တခြားပြည်ပခါတစ်ခုအတွင်းမှာလည်းအမေရိကန်တပ်ဖွဲ့ဝင်တဦးနဲ့အာဖဂန်တပ်ဖွဲ့ဝင်နှစ်ဦးသေဆုံးခဲ့ပါတယ်။ကဘူးဘာသာရေးကောင်စီရဲ့ဒုတိယအကြီးအကဲအဗ်ဒူဘဇာဟကန်နီရဲ့ရုပ်အလောင်းကိုကဘူးမြို့တော်ကခြေဟဆွတ်ကျွန်းအရက်မှာရှာဖွေတွေ့ရှိခဲ့တယ်လို့ရဲရရှိသူက VOE ကိုပြောပါတယ်။ဒီတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့ဘသူကမှသူတို့လက်ချက်လို့ပြောဆိုထားတာမျိုးတော့မရှိသေးပေမဲ့အခုခါမှာတက်ဖြတ်သူလို့တနည်းရှိသူကိုဖမ်းဆီးထားမိပြီးဘာကြောင့်အခုလို့တက်ဖြတ်တယ်ဆိုတာကိုတော့စုံစမ်းစစ်ဆေးနေစေပဲလို့ဆိုပါရယ်အင်္ဂါနေ့ကတမန်တော်မူဟာမက်ရဲ့မွေးနေ့အခမ်းအနားကျင်းပနေခြင်းအတွင်အသေးခံဘုတ်ကတိုက်ခတ်မှုကြောင့်ဘာသာရေးကောင်းဆောင်တွေပညာရှင်တွေပါဝင်တဲ့လူပေါင်း50လောက်သေဆုံးခဲ့ပြီးတဲ့နောက်ရပိုင်ချမှာပဲနာမည်ကြီးဘာသာရေးကောင်းဆောင်တူလုံးကြံခံရတာပါဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့လည်းဘသူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးမရှိသေးပါဘူးဒီကနေ့မှာပဲအာဖဂန်နစ္စတန်မှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်တဦးလည်းကြာဆုံးသွားကြောင်းအာဖဂန်နစ္စတန်ဆိုင်ရာနေတူအဖွဲ့ကကြေညာချက်ထုတ်ပြန်လာကြောင်းဒီနှစ်အတွက်အမေရိကန်ကြာဆုံးတပ်ဖွဲ့ဝင်10ဦးရှိသွားပြီဖြစ်ပါတယ်ကြာဆုံးစစ်သည်ဘသူပေါ်ပါဆိုတာနဲ့ဘယ်လိုသေဆုံးခဲ့လဲဆိုတာကိုတော့နောက်ပိုင်းမှာထုတ်ပြန်သွားမယ်လို့နေတူအဖွဲ့ပြောခွင့်ရကပြောပါတယ်အာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့ဝင်14,000လောက်ရှိတယ်လို့အမေရိကန်စစ်တမ်းနာချုပ်ပင်တကွန်ကတော့ပြောထားတာပါ။ကာလီဘန်တွေကိုနှိမ်နှင်းနေတဲ့အာဖဂန်တပ်ဖွဲ့တွေကိုအမေရိကန်ကစီးရီးအရာအကြံပေးပံ့ပိုးနေတာဖြစ်ပြီးအမေရိကန်ကြီးအရှိအကြဆုံးပါဝင်နေတဲ့18နှစ်ကြာအာဖဂန်စစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့ဝင်2,400ကျော်ချက်ဆုံးရပြီဖြစ်ပါတယ်ခင်ဗျာ
။ပြင်သစ်စစ်သားတွေတက်ခဲ့တဲ့စစ်သေးကြအယောက်30ရဲမှာအာဖရိကအနောက်ပိုင်းနိုင်ငံမာလီအလယ်ပိုင်းကအယ်ကိုင်ဒါနဲ့ဆက်တင်နေတဲ့အစွန်းရောက်အုပ်စုရဲ့ခေါင်းဆောင်ဖြစ်သူဟာမာဒူဝမ်ကူဖာလည်းပါဝင်တာဖြစ်နိုင်တဲ့အကြောင်းပြင်သစ်တပ်မတော်ကမနေ့တောက်ကြနေတော့ပြောဆိုလိုက်ပါတယ်။ဒီကြောင်းကနေတိုက်ခိုက်မှုရဟတ်ရင်နဲ့တိုက်ခိုက်မှုအပြင်ပြင်သစ်ခြေကျင်တပ်တွေရဲ့မော့ပတီဒေသထဲမှာစာတပင်းတွေတုန်းကစတင်ခဲ့တဲ့ညာတွင်းကြီးစစ်စီရေးအတွက်မှာပဲဟာမာဒူဝမ်ကူဖာအသက်ခံရတာဖြစ်နိုင်တဲ့အကြောင်းဝန်ကြီးဖလော်ရန့်စ်ပါလီကတွစ်တာလူမှုကွန်ရက်ကတဆင့်ပြောဆိုခဲ့ပါတယ်။ကူဖာဆိုသူဟာအစိုးရဘာသာရေးဆရာတယောက်ဖြစ်ပြီးတော့ GNIM လို့အတူခေါ်ခေါ်တဲ့အယ်ကိုင်ဒါနဲ့ဆက်ဆက်နေတဲ့စစ်သွေးကြအုပ်စုရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့ခတ်တီဘတ်မာစီနာရဲ့ခေါင်းဆောင်လည်းဖြစ်ပါတယ်။မာလီနိုင်ငံပါဝင်ဆာဟယ်ဒေသတွင်းကအစ္စလာမစ်စစ်သွေးကြတွေကိုတိုက်ထုတ်နေတဲ့တပ်သားပေါင်း3,000ကျော်ပါဝင်တဲ့ဘာခိမ်စစ်စင်ရေးအကြမ်းဖက်မှုတံပြဲရေးလှုပ်ရှားမှုကိုပြင်သစ်ကလက်ရှိလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။
ယူရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဒီညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရခင်ဗျာပြီးခဲ့တဲ့နှစ်နှစ်အတွင်းစိုးရိမ်မှုကောင်းအောင်ဘာသာရေးဖိနှိပ်မှုတွေရှိခဲ့တဲ့နိုင်ငံ20ကျော်ထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ကြာသပတေးနေ့ကထုတ်ပြန်တဲ့2018ခုကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာတစ်ခုမှဖော်ပြထားပါတယ်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုနှစ်နှစ်တကြိမ်ပုံမှန်ထုတ်ပြန်နေတာဖြစ်ပြီးတော့ဒီနေ့အစီရင်ခံစာမှာနိုင်ငံပေါင်း196နိုင်ငံကိုလေ့လာပြီးတော့ထုတ်ပြန်ထားတာပါဥရောပခြေဆိုင်ခရီးရန်အဖွဲ့အစည်းပေါင်း3ခုပေါင်းပြီးတော့လွတ်လပ်တဲ့သတင်းသမားတွေရဲ့အကူအညီနဲ့အစီရင်ခံစာကိုပြုစုတာဖြစ်ပြီးတော့လွန်ခဲ့တဲ့မြို့သားရင်းဝါရကြောင်ဘာသာရေးနှိကုတ်ခံနေကြတဲ့နိုင်ငံတွေထဲမှာတရုတ်၊အိန္ဒိယ၊မြောက်ကိုရီးယား၊မြန်မာ၊ဗီယက်နမ်နဲ့ကာဂီကစ္စတန်နိုင်ငံတွေလည်းပါဝင်တယ်လို့ဆိုပါရယ်ဘာသာရေးနှိကုတ်မှုတွေဆိုရင်ကြာကောင်းအောင်ရှိခဲ့တဲ့နိုင်ငံ38ခုထဲမှာ18နိုင်ငံကယုံကြည်မှုနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံခံရတဲ့နိုင်ငံတွေဖြစ်ပြီးတော့21နိုင်ငံကလူနည်းစုဘာသာဝင်တွေပေါ်ဖိနှိပ်မှုတွေရှိခဲ့တယ်လို့အစိုးရကထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံဥပဒေထဲမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ပိုင်ခွင့်ရှိတယ်လို့ဆိုပေမဲ့လွန်ခဲ့တဲ့နှစ်အတွင်းရိုဟင်ဂျာမွတ်စလင်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရအောင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နှိမ်နှင်းမှုတွေရှိခဲ့တာပါ။ဒီလိုအခြေအနေတွေရှိတဲ့ဆိုပေမဲ့ပုံရဟန်းမင်းကြီးဖရန်စစ်စာပြီးခဲ့တဲ့နှစ်နိုဝင်ဘာလကမြန်မာနိုင်ငံကိုအလဲပတ်ရောက်လာခဲ့ပြီးဘာသာရေးဆရာဝိပ္ပစုတောင်းမှုတွေမြန်မာနိုင်ငံမှာကျင်းပခဲ့ပါတယ်။ဒီနေ့ထုတ်ပြန်တဲ့အစီအစဉ်ကရကမ္ဘာလူကြီးရဲ့67ရာဂိုင်းနှုန်းလောက်ဟာသူတို့ရဲ့ဘာသာရေးလွတ်လပ်ခွင့်တွေဒီလေးစားအတိမတ်ပြုခြင်းမခံဘူးလို့ဆိုပါရယ်
တန်ကိုရီးယားကိုသွားဆက်ဖို့ဖောက်တဲ့မြောက်ကိုရီးယားမြေထားလမ်းပိုင်းကိုစစ်ဆေးဖို့တတ်မှတ်ထားတဲ့ဒဏ်ခတ်ရည်ယူမှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေဖယ်ရှားပေးလိုက်တယ်လို့တန်ကိုရီးယားကဒီနေ့စနေနေ့မှာပြောဆိုသွားပါတယ်။ဒီလိုစစ်ဆေးမှုတွေအတွက်မှာလောင်စာစီနဲ့မြောက်ကိုရီးယားမြေထားတပ်လမ်းတွေပေါ်မှာစမ်းသပ်ပြေးဆွဲမဲ့ရထားတွဲတွေအပါအဝင်ကုန်ပစ္စည်းမျိုးစုံကိုလည်းတောင်ကနေမြောက်ကိုရီးယားစီကိုတည်ယူရမှာလည်းဖြစ်ပါတယ်။ကိုရီးယားနိုင်ငံခေါင်းဆောင်တို့သဘောတူထားသလိုပဲဒီနှစ်နိုင်ငံဆက်သွယ်ရေးမိရထားတဲ့ကားလမ်းတွေဖောက်လုပ်မဲ့ဒီစီမံကိန်းကြီးအတွက်သမိုင်းဝင်ဖွင့်ပွဲအခမ်းအနားကိုဒီနှစ်ကောင်မှကျင်းပမှာလည်းဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ဦးဆောင်ပြီးတော့မြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုမဖယ်ချင်းတော့ကိုရီးယားနိုင်ငံတို့ဖဲကျိုးဖြတ်ရုံကလွဲပြီးတော့ရှေ့ဆက်ပြီးတော့တွန်းနိုင်မှာမဟုတ်ပါဘူး။မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်စီစဉ်ကိုမရက်ပြည့်ရင်တော့အမေရိကန်ဦးဆောင်ပြီးတော့မြောက်ကိုရီးယားပေါ်မှာချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ပေးမှာမဟုတ်တဲ့အတွက်သူတို့လုံးနေတာတွေကလည်းစစ်တမ်းကောက်ရုံဖိကျုပ်ဖြတ်အခမ်းအနားလုံးုံချက်ပို့ပြီးတော့ဘာမှလုပ်လို့မရပါဘူးပြီးတော့ဒီရထားလမ်းတွေက1900ပြည့်လွန်အစောပိုင်းကာလကတည်းကစောက်ထားကြရတွေဖြစ်လို့ဒါကိုပြည့်ပြင်ဖို့နှစ်တွေလည်းအများကြီးကြာမှာဖြစ်သလိုဒေါ်လာတန်းထောင်ပေါင်းများစွာလည်းကုန်ကြမှာဖြစ်ပါတယ်မြောက်ကိုရီးယားရဲ့မြေထားနဲ့ကားလမ်းတွေခင့်မြောင်ဆောင်ရွက်ဖို့နဲ့ကိုရီးယားနိုင်ငံပြန်ပြီးတော့ဆက်သွယ်နိုင်ရေးဆောင်ရွက်ဖို့သဘောတူညီချက်ဟာဒီနှစ်ထဲမှာမြောက်နဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေသုံးချိန်တွေ့ဆုံပြီးနောက်ပိုင်းထွက်ပေါ်လာတဲ့သဘောတူညီချက်တစ်ခုလည်းဖြစ်ပါတယ်
။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကတီဟွာနာမြို့မှာရောက်ရှိနေတဲ့ဗဟိုအမေရိကနိုင်ငံတွေကရွှေပြောင်းဝင်ရောက်သူ9000လောက်အတွက်ကုလသမဂ္ဂအနေနဲ့အကူအညီပေးဖို့တီဟွာနာမြို့ရဝန်ကတောင်းဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာခလုံးကွင်းရဖို့မက္ကဆီကိုဘက်ချမရောက်ရှိနေတဲ့အဲဒီရွှေပြောင်းဝင်ရောက်သူတွေဟာအခုခါမှာအားကစားရုံတွေနေထိုင်နေကြပြီးတော့ဒေသခံတွေကလည်းသူတို့ကိုစန့်ကျင်ကန့်ကွက်တာကြောင့်အရေးပေါ်အချက်တဲအခြေအနေဆက်ရောက်နေကြောင်းလည်းမြို့တော်ဝန်ကတောက်ကြနေမှကြေညာထားတာပါတလားကြောကြဘိုးအမေရိကန်နိုင်ငံတွေကိုဖြတ်တန်းခဲ့ပြီးတဲ့နောက်ရောက်ရှိလာတဲ့အမျိုးသမီးအမျိုးသားနဲ့ကလေးငယ်တွေပါဝင်တဲ့ရွှေပြောင်းဝင်ရောက်သူ4956ယောက်ကိုစေတနာဝန်ထမ်းတွေအာဏာပိုင်တွေကအကူအညီပေးထားကြောင်းတီဝါနာမြို့တော်ဝန်ဝမ်မန်ယူရဲ့ဂက်စတလမ်ကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အဲဒီလူတွေဟာရာဇဝတ်မှုကျူးလွန်သူတွေဂိုင်းအဖွဲ့ဝင်တွေနဲ့အကြမ်းဖက်သမားတွေပါပါဝင်တယ်ဆိုတာမျိုးကိုအထောက်အထားမပြနိုင်ဘဲပြောဆိုထားတာပါအ
ိန္ဒိယနိုင်ငံတောင်ပိုင်းမှာဘတ်စကာတစီအချိန်လွန်ပြီးတော့မြောင်းနေပြုတ်ကျခဲ့တဲ့အတွက်အနည်းဆုံး25ယောက်သေဆုံးရတဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်သေဆုံးသူအများစုကကျောင်းဖွင့်ချိန်ရောက်လို့ကျောင်းပြန်တချတဲ့ကလေးငယ်တွေဖြစ်တဲ့အကြောင်း Press Trust of India သတင်းအေဂျင်စီကပြောဆိုထားတာပါ
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မအီတန်စင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအယူဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံတွင်းအရသာအစိုးရလက်ထက်မှာတော့သတင်းရေးသားရယူဖော်ပြမှုကြောင့်သတင်းသမားတွေအဖမ်းခံရတာတရားစွဲဆိုထောင်ချအပြစ်ပေးခံရတာကြောင့်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကစိုးရိမ်စရာအခြေအနေမှာရှိနေချိန်မှာပဲနိုင်ငံတော်သမ္မတကိုယ်တိုင်ဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့အစ်အနေနဲ့သတင်းမီဒီယာအတွက်ဆောင်ရွက်ပေးနိုင်မှုအတိုင်းအတာတစ်ခုအထိအကောင်းမြင်ပြောင်းလဲစရာရှိတယ်လို့တော့အခုအစ်အပြန်လဲဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေကပြောဆိုလိုက်ပါတယ်ဒါပေမဲ့လို့သတင်းမီဒီယာတွေနဲ့အစိုးရတာဝန်ရှိသူတွေကြားယုံကြည်မှုတည်ဆောက်နိုင်မှုလို့တလို့သတင်းအချက်အလက်ရယူခွင့်ကိုလည်းဒီထက်ပိုလွတ်လပ်ခွင့်ပေးဖို့အရေးတကြီးလိုအပ်နေပြီလို့လည်းထောက်ပြပါတယ်အသေးစိတ်ဆက်ပြီးပြောပြပေးပါမယ်
နိုဝင်ဘာလ23ရက်နေ့တောက်ကြနေနေပြည်တော်မှာကျင်းပတဲ့သမ္မတကိုယ်တိုင်ဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဂရုတစာပြုအခမ်းအနားမှာတော့သတင်းမီဒီယာကောင်စီအဖွဲ့အနေနဲ့သတင်းမီဒီယာဥပဒေကိုလိုက်နာကြရမှာဖြစ်ပြီးပြည်သူတွေရဲ့နားမျက်စိတွေဖြစ်တဲ့သတင်းမီဒီယာရဲ့အခမ်းအနားကိုအလေးထားကြဖို့သမ္မတကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့တော့သတင်းမီဒီယာတွေပေါ်မှာဒီထက်ပိုပြီးအပြုသဘောဆန်တဲ့အမြင်သဘောထားရှိတဲ့နယ်လို့အခုအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ရဲ့တွဲပတ်အတွေ့အမှုဦးမြင့်ကျော်ကတုံ့တက်ပါတယ
်ပြောကြတဲ့အကြောင်းတွေမှာဟိုမီဒီယာပေါ်မှာတန်မြဲရှိတာမျိုးပေါ့နော်နောက်သတင်းရယူခွင့်တို့ access to information တို့အပိုင်းမှာတော့သူကဟိုတန်မြဲနဲ့ချင်းသက်တာမျိုးအမြင်မျိုးရှိတာတော့တတိထားမိတယ်ဒီကောင်စီဝင်နေနဲ့အဲ့ဒီ wine ဒီမှာဟိုပြောကြတဲ့ဟာတွေပေါ့နော်မီဒီယာကိုနည်းနည်းအဆုံးမြင်တဲ့သဘောရှိရပါဘူးအဲ့ဒီသဘောထားမျိုးပြရတော့အဲ့ဒါတော့ကျွန်တော်တို့ကသိပြီးတော့ဟိုသိမကောင်းပါဘူးဒီနိုင်ငံတော်တိုင်ပင်ခံနဲ့အခုပထမဆုံးကြိမ်တွေ့ရတယ်ဒါလည်းဟိုဘာပဲဖြစ်ဖြစ်ပေါ့လေသူနိုင်ငံတော်တိုင်ပင်ခံဘက်မှာအဲ့လိုအမြင်မျိုးတွေရှိပြီးတိုင်အောင်ညာတော့ဟိုအကောင်းဘက်ကဖြစ်ရတခုလို့ကျွန်တော်တို့ထင်ပါတယ်ဒီလိုမျိုးကွန်မြူနီယံကစားပွဲတွေအဲ့ခံနေဆိုတော့ဟာဒါကောင်းတဲ့အချက်တခုလို့ထင်ပါတယ်ဟိုဒီစားသူအမြင်တွေရှိပြီးတိုင်ပေါ့လေ
မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေကိုတက်ခင်းတဲ့ညစာစာပွဲကိုကိုယ်တိုင်တက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဘက်ကတည်တည်တာတာကိုအမြင့်ကြီးလက်မှုမရှိဖြစ်နေတဲ့အချက်ကိုသတိထားမိပြီးတော့သတင်းမီဒီယာသမားတွေနဲ့အယက်သားအစိုးရတို့ကြားယုံကြည်မှုအတော်လေးကိုပြန်တိဆောက်ရမယ်အနေထားဖြစ်နေတယ်လို့လည်းမြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေလည်းဖြစ်အခု
那时候做的也有些业务，我们这边都有，我们这边是，你啊，装上去之类，什么这个别的卡嘛，需要你啊，帮忙，你不找别人，他这样来做，对嘛吧？我说，哎，我这首先你啊，那啊，没生意啊，是吧？对不对？啊，怎么也别，那中午没生意啊，是吧？单位有你单位看不起的，首先你啊，是吧？单位看你单位。 就我们媳妇，这俺们看，我说哎，你去年我等到你生意，啊，当时你去年那哈，等你啊，你说嘛，等我，你看没吃药是吧？对家的，哎，怎么样？怎么没有去年去年都讲没有？这去年他哪次抓来去？你说那原来他来的时候，人家人家媳妇问的，姑娘人家一个嘛，你们去年没有去年都讲没有？哎，我那怎么样？哎，你们去年没有啥子？干啥不中？哎，我看地道嘛。
老师在呀，今天在点我，我猜，尤其你讲的其他有啥子问题？
这点米的公司一块年年咯，你妈这点米的老家朋友都在一年，你妈这点他妈的一些地产部算算专门楼上内幕，庙里边边，啊，这一块来来对高台跑内幕个咯，上级也欧嘛撇得路，你妈这点米的公司一块个五年交个表白嘞。
咱这老天呢，你撇别的嘛，目的不要米的啊，俺来也看不起，我也是羡慕着。 哦，明年一大方面，我们说，他这哎嘛，他这个出海呀，走下来，去的不？那就给咱嘛，相当不济的去。说，哦，政府没得，哎，我看这边了，不为年了，搞了了，哦，不要嘛，这边明年不要不呢？说，哦，康熙阿哥离咱这嘛了，哦，巴拉嘞，都给咱嘛嘞，哦，对象，明年那不走了，不要对象去了，就来巴拉了。我们走到嘞，哦，康熙说。
我都叫他老表婆媳嘛，好多年没我们那不老提，就是那老难了，是吧？咯，是吧？咯，这个包出来了没？就那平的，你，咱老在嘛咯，我不比较，哦，阿公不干了，去年呢，都到了，明年到了，阿龙，我们去买了咯嘞，阿龙买了，表婆咯，人家要搞的了。这米的啊，我们的宝马十多呀，咱们那每年一库，特别来拍起来的，你妈的，你米的啊，公司也我给他阿些，喊到我的五五在阿单位有比，这米的啊，公司一拍为包，那是过五百万。
你妈的，伢子的米的公司为伢个里的啥表姐看他过咯，人家咯，他们那平常时底下都去叫阿个里来啥木代表也搞么些，我给他，伢妈的伢苗大路款搞么些，我给他把玩，所以伢忘记的话，都要开查吧嘞。那些外头的人呢，我通查看他伢的把玩，伢妈的人他妈的出盘子底下算数看他伢的，你他讲，伢妈的米的路来款，你他讲所以伢骗你的路，人家那个的米的路来款上级的款的个，为啥表叔那边，伢大叔伢来他妈的人吃了也有亏的。
跑别看个，弟弟大大个，乐乐木给米咯，啊看看人家人生人家就撇得路嘞，你妈的人马里不个，懂得表叔你家巴的心。所以你妈妈也是你家巴的人，其实你个那是你家的撇巴的心。 三十年前，四川等个一个欧银生活特别个样的个起，个银都卡袋里那个的出哈，么家的个侬个咯，你也过变了人家品味，一路不按牛变来土汤木个咯，就在你家也在批发嘞，个银变来那个变来你也叉叉变来，个银都卡袋里银生你也在开开的个咯，非要一直闹。 State Stanford
跟人比那个的人被捕他了，过奥运目标变变完成。跟人比那个，你给搞一万多个对了也没，变来你也吃他的是什么？六万年的个，第一个大对那嘛的，七个六万七的，么别说那个，变后来的都卡在一堆，这个情况没有嘞，原来是少不点个表白的。
他们观察没法呢，干了老多了，你干了提大个那个。
要么我叫你啊，你干别的那个，伊么老老多吧？一百包大，别其他的了，一百位是那嘛别的那里，叫你啊吧？给人多看的，多那了哈，但没呢，伊啊里嘛，你猜你家了吧？你家住贵阳老多，老肯困了下班了嘞，这个别的那都苦拼的也叫，别要老多提要别的，我说个表白。
那他的，他回答嘛的，你那的，提了没嘞？我把我不去把东家呢，他们那个的。
Dimaga apa malu ya apa malu bau? Nizaru besi ware, kubai lu ya boleh menisah ware.
ပြန်လာကြတဲ့ဒုက္ခတွေတော်တော်များများတချင်ကစက်ပြိုးမွေးမြူရေလောက်ခဲ့ဘူးသူတွေပါဒါပေမဲ့ကုခကိုပိုင်ချန်တွေမြေတွေမရှိတဲ့အတွက်အလုံးလက်မဲ့ဖြစ်နေကြရတယ်လို့လည်းပြင်တန်းရင်သူနော်လာကေးကပြောပါတယ
်ရေဖူးခွားတဲ့အဝဲတဲ့အတ္တမအူဆိုတော့အဆင်ပြေပါတနောနောကြတဲ့အတ္တမတာဖိတ္တမတူဘော
ကျမတာကအခုတော့လှုပ်ရှိပါတယ်အရင်တော့ကတော့ဘာလို့မှမရှိပါဘူးရှင်ဒီဝမ်းခွဲမျိုးနှစ်ယောက်လည်းရွာကိုပြန်လာဖို့ရှိရလေ။ဒါမဲ့တို့အလုပ်ရပါမလား?ကျမလည်းမပြောရဘူး။တို့တို့တော့ခက်ပါလိမ့်မယ်
။လက်နက်ကင်ဖွဲ့ရင်းနဲ့အစိုးရတို့ကြားအပြစ်ခတ်ရစေးသဘောတူညီချက်တွေရခဲ့ပြီးနောက်တချင်ကလက်နက်ကင်ပြစ်ခတ်တွေဖြစ်ခဲ့တဲ့ဒေသတွေမှာညီရသိမ်းဆဲမှုတွေလည်းအကြီးအကျယ်ကြုံနေရတယ်လို့စစ်တမ်းနဲ့ဆင်နွေရဲ့စီးပွားရေးလုပ်ငန်းတွေလက်ထက်အများအပြားရပ်ကုန်တာတွေရှိတယ်လို့လည်းလေ့လာချက်တချို့ကဖော်ပြပါရယ်။ပြင်းပြင်းနဲ့တတော်ဌာနကဖရိုမန်ဘာထွန်းကတော့စီဝိုင်းလုံငန်းကြီးကယင်းနှမြုံနေပြီးအလောက်ကန်ခွန်းလန်းနေဖန်တီးပြဖို့ဂရိပြုနေရတယ်ရှိရလို့ဆိုပါတယ
်ကလည်းမှာပဲမလိုဘွာတတ်သူခလက်ဘာတော်ဒီတပိုင်းတတ်တာလည်းပါဟုတ်
ဒီမှာအစိုးရပါဝင်ကျွန်တော်တို့ဒေသမှာစီဝိုင်းလုံငန်းကြီးစက်ရုံတွေတည်ပြီးယင်းနှမြုံနေခြင်းတွေတော်တော်များများရှိပါတယ်ဒေသကနေအတွက်အလောက်ကန်တွေရမယ်လို့လည်းပြောကြပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကတော့မြေယာတွေကိုအလုပ်အတွက်ကြိုးစီအောင်စီမံခန့်ခွဲနိုင်ဖို့စဉ်းစားရမှာပါ
ကရင်ဒုက္ခတွေအဓိကခလုံးနေရတဲ့ထိုင်းနိုင်ငံမှာထောက်ပံ့တဲ့စားနပ်ရိက္ခာအကူအညီတွေရှော့ချလာနေရတဲ့အမျှနောက်ထပ်နေရပြင်မဲ့သူတွေတိုးလာမဲ့အလားအလာတွေလည်းရှိနေပါသေးတယ်။ဒါပေမဲ့လည်းနေရပြင်မဲ့ဒုက္ခတွေအတွက်ရေရှည်ဘဝလုံခြုံရေးဘလောက်အာမခံနိုင်မလဲဆိုတာကတော့မေးခွန်းထုတ်ဆရာတွေလည်းရှိနေသေးဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။စီးပွားရေးနိုင်ငံရေးနဲ့နည်းပညာပိုင်းအားလုံးကိုတိုးတက်အောင်လှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာစားတောက်ကုန်ထုတ်လုပ်မှုနဲ့ပတ်သက်ရေးနိုင်ငံတကာကိုတေချာထိုးဖောက်နိုင်မှာစီးပွားရေးအပိုင်းမှာရောယဉ်ကျေးမှုဖြန့်ဝေရေးအပိုင်းမှာပါနိုင်ငံတကာမှာဝန်ဆက်မှာဖြစ်ပါတယ်။လုပ်ငန်းလုပ်ကိုင်သူတွေအနေနဲ့လည်းအစားအသောက်ဘေးကင်းလုံခြုံရေးအသိရှိမှသာလုပ်ငန်းတိုးချဲ့မှုတွေပြည်ပကိုတင်ပို့တဲ့လုပ်ငန်းတွေရေရှည်ရပ်တည်နိုင်မှာလည်းဖြစ်ပါတယ်။လက်ရှိမှာတော့အစားအသောက်ထုတ်ကုန်လုပ်ငန်းအားလုံးရဲ့ဆယ်ရာခိုင်နှုန်းလောက်ပဲအစားအသောက်ဘေးကင်းလုံခြုံရေးတေချာနားလည်ကျွမ်းကျင်သူတွေနဲ့လုံနိုင်တာကြောင့်ဒီအပိုင်းတက်ကျွမ်းသူတွေကိုမွေးထုတ်ပေးနိုင်မှုလဲပိုးပြီးတော့လိုအပ်ပါတယ်ဒီလိုအပ်ချက်တွေအတွက်ဘာတွေလုပ်ကြဖို့လိုပါသလဲမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကဒီသတင်းမဲ့ရဲ့မြန်မာတခွင်အစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင
်အခုချိန်မှာတော့မြန်မာနိုင်ငံမှာစက်ရုံပေါင်း 9,000 ကျော်ရှိနေပြီအဲ့ဒီထဲမှာစားတောက်ကုန်လုပ်ငန်း 60 ရာခိုင်နှုန်းကျော်ရှိနေပါတယ်။ဒါကြောင့်စားတောက်ကုန်ဘေးကင်းလုံခြုံမှုနဲ့ပတ်သက်လို့အသိပညာပေးမှုတွေလှုပ်ဆောင်မှုလိုအပ်တယ်လို့အစားတောက်ဘေးကင်းလုံခြုံရေးအတွက်တည်နှံ့မှုတွေရှိဖို့လိုအပ်နေပါတယ်။ချင်းကြီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံမှာတော့အဲ့ဒါတွေနဲ့ပတ်သက်လို့ပညာရှင်တွေမွေးထုတ်ပေးနေတဲ့အနေအထားမှာရှိနေတာကြောင့်မြန်မာနိုင်ငံအနေနဲ့လည်းအဲ့ဒီအတွက်ဘဝတစ်ခုပေးအပ်ဖို့လှုပ်ဆောင်တင်နေဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။အခုချိန်မှာတော့မြန်မာနိုင်ငံမှာအစားအသောက်ဘေးကင်းလုံခြုံရေးအတွက်လှုပ်ဆောင်နိုင်တဲ့ပညာရှင်တသိန်းကျော်လောက်လိုအပ်နေပြီးစားတောက်ကုန်ထုတ်လုပ်တဲ့စက်ရုံတွေအနေနဲ့လည်းအဲ့ဒါတွေနဲ့ပတ်သက်လို့အသိပညာဗဟုသုတတွေရှိဖို့လိုအပ်တယ်လို့ဝန်ထမ်းတွေအနေနဲ့လည်းအသိပညာတွေရှိဖို့လိုအပ်နေတယ်ဆိုတဲ့တုံ့ပြန်မှုတွေရှိနေပါတယ်။မြန်မာနိုင်ငံစားတောက်ကုန်ထုတ်လုပ်တင်ဖို့ရောင်းချသူများအပြင်ဒုတိယဥက္ကဋ္ဌဦးစိန်တောင်ဦးကတော့အခုချိန်မှာမြန်မာနိုင်ငံအနေနဲ့လည်းအစားအသောက်ဘေးအန္တရာယ်ကင်းရှင်းမှုနဲ့ပတ်သက်လို့တိုကီယိုပိုင်းနဲ့အစိုးရတို့ပူပေါင်းဆောင်ရလာတဲ့အတွက်အားရမိတယ်လို့ဆိုပါတယ
်။အရင်ကနိုင်ငံရေးခေတ်တည်တုန်းကကြောက်တယ်။သူကဒီစက်မှုလုံမှုကိုဖွံ့ဖြိုးဖို့အတွက်အားပေးခဲ့။အားပေးတဲ့အခါမှာဘောင်အားနဲ့လဲသွားဆိုလို့ရှိရင်အဲဒီလိုစနစ်တကျပေါ့နော်။သူစံကြီးစံကျွန်းနဲ့ညီသွေးမိဖို့တို့ဘေးအန္တရာယ်ကင်းဖို့လို့သူမစဉ်းစားခဲ့။မစဉ်းစားခဲ့တော့ဘာဖြစ်လာလဲဆိုတော့ဒီလုပ်ငန်းတွေကတော့သူဖွံ့ဖြိုးသွား။ဖွံ့ဖြိုးသွားပြီမဲ့ကြည့်ကြတော့ဖြစ်ပြောင်းသွားပြီနိုင်ငံတကာနဲ့ရေမောင်တမ်းပြီးလုပ်တဲ့ခါကျတော့ဥပဒေနည်းဥပဒေလိုလာပြီသူ့ရဲ့အညီအတွေးတွေဟိုအန်ဒီကင်းရှင်းမှုတွေအတောင်ဝင်ရှိလာအဲ့ဒီဘက်ကကြည့်ကြတော့ဥပဒေကိုလည်းလိုက်နာမယ်ခါကျတော့ဒီစက်ရုံတွေက ready မဖြစ်ဘူးအဲ့ ready မဖြစ်တဲ့အတွက်ကြောင့်သူတွေကဘာမိုင်းပူရတာပေါ့နော် ready မဖြစ်လို့ပိတ်လိုက်လို့ရှိရင်ဘယ်သူနဲ့နာလဲအားလုံးပြည်သူလူထုလည်းနဲ့တိုင်းပြည်လည်းနဲ့အဲ့တော့အဲ့ဒီဟာတွေကိုတဖြည်းဖြည်းဆွဲယူဖို့အတွက်ကိုအငြိုတော်မှုလိုအပ်တဲ့ဟာဟာဒီလိုဆိုရင်သူတို့ဆက်ပေးဖို့အတွက်ဒါကြောင့်ကနေများများများလာမှရမယ်တင်းတန်းနေများများများလာမှရမယ်အဲ့တော့သူကတိပြီးတော့တဖြည်းဖြည်းလိုက်နာမှာဆိုတော့အဲ့ဒီဟာတွေကိုကောင်တယ်ဖော်တာအခု2017ခုနှစ်ကတဖြည်းဖြည်းချင်းဆိုရင်အခုဆိုရင်နိုင်ငံတော်အတိမတ်ပြုတယ်ဖြစ်သွားအရင်တော့ဆိုရင်နိုင်ငံတော်ကဒီပုဂ္ဂိကလုပ်ငန်းဆိုရင်ဒါသူ့ဟာသူလုပ်ဒါတို့ကဥပဒေနဲ့တရားစွဲဖို့ပဲရှိတယ်အဲ့လိုမဟုတ်တော့ဘူးခက်ကတဖြည်းဖြည်းနဲ့တော့ကြောင့်ဆရာဘက်ကတော့အင်တန်အားရနိုင်ငံတော်ဘက်ကလည်းပဲ private sector ကပူးပေါင်းပါဝင်မှရမယ်နိုင်ငံတကာအဖွဲ့အစည်းတွေကလည်း private sector ပူးပေါင်းပါဝင်မှရမယ်ဆိုတာသိပြီးတော့ဒီ private sector နဲ့ပူးပေါင်းတဲ့အတွက်ကြောင့်တဖြည်းတုတ်တက်လာ
စားတောက်ဘေးကင်းလုံခြုံရေးအသိရှိမှသာလုပ်ငန်းတုတ်ချက်မှုတွေဒီပါကိုတင်ပို့တဲ့လုပ်ငန်းတွေအနေနဲ့ရှင်းရှင်းမှအဆင်ပြေမှလည်းဖြစ်ပါတယ်
အစာအာဟာရသိပ္ပံနဲ့နည်းပညာအသင်ဥက္ကဋ္ဌတော်ဝန်ကြီးကတော့အစာတောက်ဘေးကင်းလုံခြုံရေးနဲ့ပတ်သက်လို့ပညာရှင်တွေလိုအပ်နေတဲ့အတွက်အားလုံးပူးပေါင်းဆောင်ရွက်မှသာအဆင်ပြေမှဖြစ်တယ်လို့လည်းသူပြောပါသေးတယ်။ဒါလို့ဆိုဆရာမတို့မှာရှိရှင်ဒီ technician ကိုမွေးထုတ်ဖို့ကတော့ဝိုင်းဝန်းဆိုင်ရာတက္ကသိုလ်မှာလည်းဖြစ်ပါတယ်။ဒီလိုပဲဆရာမတို့အဖွဲ့အစည်းတွေလည်းဒီလိုပဲပေါ့နော်။ညမစစ်စရာအဲ့လိုဖွဲ့စည်းရတယ်ဟို
အော်နေနေပေါ့အပေါ်တူနတီစီရှိတယ်ဒါပေမဲ့အဓိကကတော့ဆိုရင်ဟိုရီဆိုစီအနေမှာဒါဆိုရင်ဆိုစီဆရာတို့ကလည်းလုံးလို့ပြင်မယ်ခါကဗမက်စက်တာရဲ့ပရိုဗစ်စက်တာရဲ့သူကလည်းအကယ်ဒမီစက်တာနေကဝိုင်းလုံးမယ်ဆိုရင်တော့မကြခင်ပေါ့နော်အချိန်ကာလတူတူတွင်မှာဆရာတို့ကိုတိုင်းနိုင်ငံအတွက်ကဒီကဘာကြီးအတွက်ပါပေါ့နော်ဟိုဟန်ကာဖြစ်နေတဲ့အချိန်မှန်ကန်တော့မဆင်မလို့ဝိုင်းဝန်းလုံးနိ
ဦးစိန်တောင်ဦးကတော့အင်ဂျင်နိုင်ငံဖြစ်တဲ့ထားနိုင်ငံအနေနဲ့အစားအသောက်ပေးခြင်းလုပ်ဆောင်ရေးအတွက်ဘယ်လိုတွေလှုပ်ဆောင်နေတယ်လဲဆိုတာကိုတော့အခုလိုပြောပြပါတယ်။ဒူရီယားလိုပါတော့မှာဆိုယူနီဘာစီတီကိုနိုင်ငံကခွန်စေလောက်ရှိတယ်အဲ့ဒီဘက်ချလာဒီဂရီပေးတယ်။အတူလူနေတာဟုတ်။အဲ့ဒါဒူရီတန်းပြီးရအလောက်ကြီးပဲလို့ဆိုက်ဒူးအခြေခံစားတော့ကုန်အခြေခံစက်မှုလုပ်ရမယ်လို့ပါ။
ကျွန်တော်တို့ကလည်းဒီမာကတ်ကျင်းကိုကျယ်ယူရဲအဲ့တော့အဲ့ဒါကိုလူတွေလုံနိုင်မယ်ဆိုရင်အဲ့အတွက်ကျွန်တော်လူသားရင်းနဲ့ကလူတောင်းဝင်ကြီးကတော့ပညာရှင်တွေထပ်ပေါ်လာဖို့လူဆောင်အရင်းအမြစ်တွေလိုအပ်တာကြောင့်လူငယ်တွေစားတောက်ပြီးကင်းလုံခြုံရေးနဲ့ပတ်သက်လို့စိတ်ဝင်စားလာအောင်ဆောင်ရွက်ဖို့လိုတယ်လို့လည်းအခုလိုပြောပါသေးတယ်
ဒီကရန်ဆိုလို့ရှိရင်စက်ရုံမှာလေဒီ small small ပဲဖြစ်ဖြစ်ဖွဲ့ပြီးတော့ဒါပေမဲ့အမြင့်မျိုးတော့ရှိတာပေါ့နော်သူကလူလင်းကားရောက်ထုံမဲ့ဟိုဟိုအင်စတရက်ရှင်လေးလာလူဆယ်ယောက်ဒီ small လာ medium လာ majority ပေါ့เนาะဒါပေမဲ့ပြောပြောမိသားစုတစ်ပိုင်းတစ်နိုင်နဲ့ထုတ်အောင်အစားအသောက်နဲ့ပတ်သက်သူ့မှာအနည်းဆုံးတော့မနော်လေးရှိဒီပေးနေတဲ့အချိန်က knowledge တွေသူ ဆရာမတို့ခေတ်ကဆက်တဲ့သူတို့ပို့ပြီးတော့ motivation ဖြစ်တယ်သူတို့ဟိုတမိုက်ပြန်ရင်တောင်တလန်ထိမြင်တယ်သူတို့ရဲ့စိတ်ဝင်စားမှုလည်းသူတို့တရားတွေလည်းဆရာမတို့ကို motivation တွေပေးရတယ်သင်ကြားဟိုဒါတွေလိုအပ်တယ်ဆိုတော့သူတို့ကလက်ခံနိုင်သူတို့တကယ်လုပ်မယ်ဆိုရင်ဟိုတကယ်နဲ့
ဒါကြောင့်ပညာရှင်တွေထပ်ပေါ်လာဖို့အတွက်အင်စတီကျူရဲ့ညံ့ညတ်ထပ်ပေါ်ဖို့လိုတဲ့ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပြီးအခုချင်းမြန်မာနိုင်ငံမှာတော့အစားအသောက်ထုတ်ကုန်လုပ်ငန်းတွေအားလုံးရဲ့ဆရာကနှုတ်တော်ကပညာရှင်တွေရှိနေတဲ့အနေထားမှာရှိနေတာပါ။မြန်မာနိုင်ငံမှာတော့အစားအသောက်ပေးခြင်းလုံခြုံမှုနဲ့ပတ်သက်လို့ပညာရှင်တွေလိုအပ်နေတာဟာအကြီးအစားအသောက်နဲ့စီးပွားကိုယ်ပိုင်
ကောင်းမြတ်ဖြိုးစီစဉ်တင်ဆက်ခဲ့တဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲရီလိုက်စီစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမှုအစောင့်မျှော်နားဆင်ကြပါအောင်ရှင်ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32နှင့်40၄၄အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်2018ခုနှစ်နိုဝင်ဘာလ24ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ25ကီလိုဟတ်1553ညလိုင်းဒိုမီတာ32ကီလိုဟတ်11803ညလိုင်းဒိုမီတာ51ကီလိုဟတ်9335နဲ့လိုင်းလက်မီတာ190ကီလိုဟတ်1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒဲဒီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဒဲဒီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့အမျိုးသမီးတွေပေါ်ကျန်းဖက်အနိုင်ကျင့်မှုတွေကိုဘယ်လိုကာဝယ်နိုင်မလဲဆိုတာကိုဆွေးနွေးကြမှာပါလာမယ့်တနင်္ဂနွေနေ့ရဆိုရင်လည်းအမျိုးသမီးတွေပေါ်မှာအကျန်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်ဆိုတော့အိမ်တွင်းကျန်းဖက်မှုလိမ္မဲဆိုင်ရာစောကားမှုတွေအပါအဝင်အမျိုးသမီးတွေပေါ်မှာအနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားလေးရှိရတဲ့မြန်မာနိုင်ငံမှာရောအမျိုးသမီးတွေပေါ်ကာဝယ်ပေးဖို့အရေးကြီးတာကိုဘယ်လောက်ထိနားလဲသဘောပေါက်လက်ခံထားသလဲနောက်အမျိုးသမီးတွေအခွင့်အရေးကာဝယ်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးကြမှာပါပင်နိုင်ဆွေးနွေးဖို့အတွက်ကိုဖိတ်ခေါ်ထားတဲ့ဒီအမျိုးသမီးရေးလှုပ်ရှားမှုတွေမှာတိကျကျဥစားပါဝင်နေတဲ့သူတို့ကိုဖိတ်ခေါ်ထားပါတယ်သူကတော့ကျွန်တော်ဒီရန်ကုန်တိုင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်စုစနာလှလှဆိုဖြစ်ပါတယ်နောက်သူကတော့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအထွေထွေအတွင်းရမှုလွယ်ပုံငယ်ဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးသူတွေရဲ့တုံ့တက်ချက်တွေကိုသိချင်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးဟိုလွယ်ပုံငယ်ရဲ့တုံ့တက်ချက်ကိုသိချင်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာကအခုလက်တလောအခြေအနေအရအမျိုးသမီးတွေပေါ်မှာအကျန်းဖက်တာတွေအပါအဝင်ပေါ့လေဒီအနိုင်ကျင့်တဲ့လုပ်ရမျိုးတွေကဘလိုနေရာမျိုးတွေမှာဘလိုပုံစံနေနဲ့အတွေ့အကြုံများနေလဲခင်ဗျာ
သမုန်နဲ့ပတ်သက်ပြီးတော့မှရဲကိုတိုင်ကြားတဲ့မှုပေါင်းအာ1400ငါးဟုတ်ခဲ့ပါတော့။2016မှာတော့1100ရှိခဲ့တယ်။ဆိုတော့ဒီတိုင်ကြတဲ့အမှုတွေဘယ်လောက်ရှိခဲ့တယ်။ဘယ်လောက်ထိတရားရုံးမှရင်ဆိုင်ပြီးတော့မှဘယ်လောက်ထိပြုဆောင်ခဲ့လဲဆိုတဲ့ဥစ္စာကဒါရဲလက်ခံတဲ့အမှုအရာဘယ်လောက်တောင်ရှိရပါတော့။ကျွန်တော်တို့လက်လှမ်းမမီနိုင်သေးတဲ့ဒေတာအားဖြင့်ဒီတိုင်းရင်းသားဒေတာတွေမှာဆိုလို့ရှိရင်ဒီ yes ဆံမရောက်တဲ့အမှုကောင်းတွေလည်းအများကြီးရှိနိုင်တယ်ပေါ့နော်ဆိုတော့မြန်မာပြည်ဒီလုံးကိုလွှမ်းခြုံပြီးတော့မှကြည့်ရမယ်ဆိုလို့ရှိရင်ဘယ်ဒေတာတွေမှာဖြစ်များဆုံးလဲလို့ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံလုံးအတိုင်းအတာနဲ့ဖြစ်နေပါတယ်ဒီမြန်မာပြည်မှကြီးမှာတော့လိမ့်ပိုင်းဆိုင်ရာကြံဖတ်မှုကအလုံးသိထားသလိုဘတ်စကပေါ်မှာလည်းကြုံတွေ့နိုင်ရသလိုပြင်းပြင်းများများချင်းရဲ့လိမ့်ပိုင်းဆိုင်ရာစီပါနောက်ရှက်မှုတွေကြုံတွေ့ရတယ်အများဆုံးဖြစ်သွားတာတော့ကျွန်တော်တို့မြန်မာနိုင်ငံမှာတက်ငံတွေကအများဆုံးအခုကြောက်ကြည့်ရတယ်တိုင်းသားဒေသတက်မှာဆိုလို့ရှိရင်လည်းဒီ support machine ဖြစ်တဲ့ဒေသမှာဆိုလို့ရှိရင်တော့ဒီအာနာပိုင်းတွေအာနာရှိတဲ့ဒီတွေရဲ့လိမ့်ပိုင်းဆိုင်ရာဖြစ်ပါနောက်ရှက်မှုကိုကျွန်တော်တို့တွေ့ရတယ်ဟိုဒီအစိုးရဝန်ထမ်းတွေပါဝင်အခြားသောအာဏာရှိပုဂ္ဂိုလ်တွေရဲ့ဟိုဖုံးကြီးကအစပေါ့နော်အဲ့လိုလိမ့်ပိုင်းဆိုင်ရာစံဖတ်မှုတွေဖြစ်ပေါ်လာကိုကျွန်တော်တို့တွေ့ရှိရပါတယ်
โอเคကျေးဇူးပါဆိုတော့ဒေါ်စုစနာလှလှဆိုးဝဲသဘောထားလဲကျွန်တော်ကြားချင်ပါတယ်ခင်ဗျာကျွန်တော်ဒီမြန်မာနိုင်ငံရဲတပ်ဖွဲ့မှတ်တမ်းနေအရာဆိုရင်ပဲပေါ့လေဒီစစောဒီဆီမလွတ်ပုံငင်းလဲဆွေးနွေးတော့ပါတယ်အရွယ်မရောက်သေးတဲ့သူတွေအပါဝင်အမျိုးသမီးတွေအာရမပြုချင်းခံရတဲ့အမှုတွေနောက်လိမ္မဲဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်တဲ့အမှုတွေတိုးလာနေတယ်ဆိုတော့တွေ့ပါတယ်ဆိုတော့ဒါကဖြစ်ရတဲ့တိုးလာတာလားတိုင်တန်းတာတွေတိုးလာလားဟိုဘလို့အခြေအနေမျိုးတွေကြောင့်ဒီလိုအမှုတွေပိုတိလာရတာလဲဆီမ
ကျမအနေနဲ့ကတော့ဒီမှတ်တမ်းတွေရတစ်နှစ်ပြီးတစ်နှစ်ပေါ့နော်ဒီဟိုဒေတာတွေကတိုးလာတယ်အဲ့ဒါလေကျမတို့ကရဲကနေဟိုဥစ္စာပေါ့နော်သူတို့ထုတ်လွှင့်တဲ့ တည်တယ်လေပဲရတာဆိုတော့ဒါတိုးလာတော့သိထားနေပြီเนาะအဲ့ဒီမှာလည်းပဲအဲ့မပြည့်သေးတဲ့ကလေးတွေဟိုကျူးလွန်တဲ့အမှုတွေကပို့ပြီးတော့များတယ်ဆိုတာလည်းတွေ့ရတယ်ပေါ့နော်ဆိုတော့ဟိုတိုးလာတာတော့ဟိုအရင်ကနေဆိုင်တော့ပို့ပြီးတော့များလာတယ်ပေါ့နော်ဆိုတော့အဲ့ဒီမှာเนาะကျွန်မပြည့်စလောက်ဆိုလို့ရှိရင်တိုင်းတွေကပို့များတယ်ဟိုပြည်တွေကတော့အိတ်မများလူတွေကြောင့်လည်းဖြစ်နေတင်ပါတယ်ပြန်ကုန်ကတော့အများဆုံးပေါ့လေရန်ကုန်မင်းလေးအရာကြီးမကွေးပေါ့ဆက်ပြီးအဲ့ဒီတိုင်းတွေကအများဆုံးလို့ကျွန်မတို့သိရတယ်
โอเคโอเคเจ้ามาสรุปซะๆโหเสียมาหลบงเนี่ยโหติเช็ดทอดปัดออกมาแล้วใช่ป่ะเนี่ยโหเล่นๆกันปริกัดขึ้นเนี่ยดีซ่าริมมาก็โหตะไบอ่ะแหละที่เตียววีซุมมุมไม่ใช่ด้วยอเมียวทมี้ริพอไนท์เซนเนี่ยลุกขันอ่ะบ่เลยだแม้မျိုးကြီးปะကြီးโหเนี่ยริมมาว่าที่อเมียวทมี้ริอนันต์ชิ้นขันอ่ะမျိုးกูที่แล้วเอาสอกาขันเนี่ยอ่ะเนี่ยอ๋อบ้าจังเลยที่เตียววีซุมมุมอ้าเน่ราจังมั้ยล่ะถ้าหมอที่ลุมูยี้โหยินชิ้นมุโหอปိုင်းนี่มากั้นตัดเช็ดนี่จังမျိုးล่ะ
โอเคအဲ့တော့ကတော့အများကြီးဖြစ်နိုင်ပါတယ်တရားဥပဒေစိုးမိုးမှုလဲပါတာရောနောက်တော့ဒီတရားဥပဒေစိုးမိုးမှုကို enforce လုပ်တဲ့เนาะဒါကံတွယ်ရဲ့ဝန်ထမ်းတွေရဲ့ဒီဖြစ်လေရလေတဲ့သဘောတရားတွေကိုတတိမထမ်းမိကြတာဒီလေပါနိုင်လေဥပမာပြင်းစင်စစ်ကီပေါ့เนาะဒီကိစ္စမျိုးဖြစ်ပြီးဆိုလို့ရှိရင်မျိုးသမီးတွေပေါ့အကျန့်ဖြစ်ပြီးဆိုလို့ရှိရင်ဒီလိုမျိုးပါဝင်ပတ်သက်လာလဲဆိုတော့နောက်အချို့ရင်းမှုတွေအရင်ဆုံးပေါ့နော်နောက်ပဲရဲမှုတင်ဆရာဝန်နောက်ရှေ့နေတရားသူကြီးစသဖြင့်ပေါ့နော်အဲ့ဒါတွေကများတော့အပြင်အမျိုးသားတွေဖြစ်နေရောက်ကြားရေပေါ့နော်အဲ့တော့ဒီလူတွေကဒီ gender sensitivity မရှိတဲ့အခါမှာနောက်ဒီတိုင်ရတဲ့လူကလည်းတိုင်ဖို့အတွက်နောက်မဝတ်မရဲဖြစ်တယ်နောက်ပြီးတော့တစ်ခါလေတိုင်နဲ့အမှုအတော်မှနောက်တရားခံပေါ့သူတို့ကျက်တဲ့ကံဖြစ်ပြန်တော့ရောက်သွားရမျိုးလေအဲကျမတို့တွေ့ရတယ်ပေါ့နော်ဆိုတော့ဟိုကျမတို့ဟိုကျမရဲ့မြို့နယ်ကြီးအထက်မှာဆိုလို့ရှိရင်ဘယ်လောက်ထိတောင်လဲဆိုတော့ဒီကလေးလေးတယောက်ကဒီမင်းဆိုင်ကကျူးလို့စော်ကားချင်းခံရတယ်အဲ့ဒါကျမရေခေါင်းတော့တိုင်တိုင်းနဲ့တော့တိုင်တော့အဲ့ဒီမိသားစုကတော့တိုင်တယ်နေရင်းနှစ်နာရီလောက်ပေါ့နော်ကျမကဟိုဖုန်းဆက်တော့ဖြစ်နေနိုင်တော့သူတို့နှစ်နာရီလောက်ရောက်သွားတယ်လို့ပြောတယ်ရောက်ဖြစ်လာကြကျမကိုဖုန်းဆက်တယ်အဲ့ဒီမှာစစ်ကမပြီးသေးဆရာမကြီးလို့လောက်ရမယ်။အဲခင်ရလည်းအရန်ဖိုက်ဆာနေပြီ။အရန်လည်းကြောက်နေပြီ။ဆိုတော့ကျွန်မကလေးလိုက်တဲ့အခါမှာစကတ်မို့လေးလိုက်တဲ့အခါမှာနှစ်နာရီရေ၆နာရီရက်မနာဒီကလေးကိုသူရဲ့ဖြစ်ချောင်းကုန်စင်။ရောဒီလူဒါလဲသွားတယ်။ရောဖြေရတဲ့ကလေးကတယောက်တည်းအဲ့လိုမျိုးပေါ့နော်။ဟို sensitive မဖြစ်ဘူးမပေါ့နော်။ဒီကလေးတွေကိုဒီလိုမျိုးကိုမျိုးပေါ့နော်။ဘလို့လူမျိုးကနေပဲသူရဲ့ဟိုစိတ်ခံစားမှုအဲ့မတိခအောင်ကလေးမရမယ်ဆိုတာအစနော်ထင်နေတာလည်းလို့ရယ်နော်နောက်သူတို့ရဲ့ဟိုစပေါ့နော်စိုင်းကြီးပေါ့နော်မြင့်တင်ဖို့ရည်လည်းလို့ရယ်လေးတမမြင်ပါလေ
โอเคဆရာမကျေးဇူးပါဆိုတော့ဟိုဆရာမလွယ်ဖုန်းလေးကိုလည်းကျွန်တော်ဒါနဲ့ပတ်သက်လို့မေးချင်ပါတယ်နောက်ဟိုတခြားမဟုတ်ဒီနှစ်ပိုင်းနေမှာပဲဒီလိုနောက်ဟိုဒီလိုလိန်ပိုင်းဆိုင်ရာအာရမပြုချင်းခံရတဲ့ကိစ္စတွေအပြင်ပေါ့လေဒီနှစ်ပိုင်းနေမှာဒီအင်ကူမိန်ကလေးတွေရေးစက်နှိမ့်ဆက်ခံရတဲ့ဆိုတော့ဖြစ်ပျက်တွေလည်းဟိုသတင်းတွေတစ်ပြေးနဲ့ထွက်လာမျိုးတွေရှိပါတယ်ဒီရဲ့ပိုင်းမှာပဲဒီဟိုလေးတွေရောဖြစ်ခဲ့တဲ့သတင်းတစ်ခုဆိုရင်လည်းဒီအင်ကူမိန်ကလေးတူဦးကိုပေါ့လေအင်ရှင်မျိုးသမီးကအက်စ်နဲ့လောင်းနေဟိုဒီလိုလှုပ်လိုက်လို့ဟိုမိန်ကလေးကမျက်စိတစ်ဖက်ကွယ်ပြီးတော့ကိုယ်ငါပြည့်ရင်းတဲ့အထိဖြစ်တယ်ဟိုနောက်ပိုင်းမှာကျတော့ဟိုမိဘသူ့ရဲ့ဒီကလေးမရဲ့မိမမိဘကိုဟိုငွေချေးပေးပြီးတော့နင့်နာရေးပေးပြီးတော့ဟိုရောရေးပေးလိုက်တယ်နောက်ပိုင်းနှစ်နဲ့ချီပြီးဒီကလေးမလေးကိုပဲအိမ်မှာဆက်ပြီးခိုင်းထားတယ်ပေါ့နော်နောက်ပိုင်းကျမှဒီကိစ္စပေါ်လာတယ်ပေါ်လာပြန်တော့လဲဒီတွားတိုင်တော့နောက်ဆုံးလူကုန်ကူးမှုဥပဒေနဲ့အမှုဖွင့်တယ်ဆိုပြီးတော့ကျွန်တော်ကြားပါတယ်ဆိုတော့ဒါရီကဟိုဘယ်နေရာမှာဘလိုမျိုးကြီးဟိုအလွယ်လွယ်အမှားမှားကြီးဖြစ်နေတာမျိုးလဲ
အဓိကကကျမတို့မြန်မာပြည်မှာကဒီလိန်တိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မှပြောရမယ်မဆိုရှင်နားလည်မှုပြန်မှနေတဲ့ဟာတွေရှိရဥပမာအားဖြင့်gender လို့ပြောရှင်အမျိုးသမီးနဲ့ပဲတက်ဆိုင်တယ်လို့ဖြစ်နေနောက်တစ်ခုကမဒိန်းမှုဆိုတာကမဒိန်းမှုဖြစ်တယ်လိန်တိုင်းဆိုင်ရာအကြံဖတ်မှုတခြားလိန်တိုင်းဆိုင်ရာအကြံဖတ်မှုတွေကတွေ့နေမတူဘူးပေါ့နော်အဲ့တော့ဟိုသာမယပြုခြင်းမှုတို့ဟိုဟာတို့အဲ့လိုမျိုးအဲ့ဒါဆိုအဲ့လိုရှောင်မှတ်ပြီးပြောတယ်ဆိုရှင်တခြားပြည်တွေတက်ရောက်သွားစီတယ်ပေါ့နော်ဆိုလိုချင်းဒီမှာဆိုလိုချင်တာကတော့ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကပြောရမယ်ဆိုရှင်ဒီလိန်လို့ပြောတယ်ဆိုရှင်ဒါဟာမပြောတဲ့ကိစ္စအဆက်အစပ်ဖြစ်တဲ့
ลูกจีนก็ทับเยอะลงเยอะบุ๋มมาเนี่ยเล็กๆก็จะมาเราอยากตื่นเช้าเลยค่ะมาที่เกิดอะไรมาเขาเขียนอะไรในมีเดียด้วยจะมาดีไม่ได้ยินเช้าบ่ายสิมาผู้ปุ่นเล่นเปล่าไหนพูดด้วยกันตอนนี้กูยังกูเข้าใจแล้วเนาะจริงๆมันจะเล่นตรงนี้ให้ทับเช้าเลยตัวบ่อ่ะดีก็นับคู่กับ เดี๋ยวเราไปคุยกันเบลเลชอนนั่นแหละป้าดูดีอันนี้พี่ตุ้มทุยน่าเล่นมุกมาเลยเนี่ยเนี่ยมีดีเลยก็เนาะคุณน่าจะรู้อันนี้มีดีเอาค่ะคุณไม่ได้ยินเสียงอะไรเลยเสียงตัวตัวคุณลองเจ้าสีดวารีอะไรอะไรอะไรตู้ยาเด็กบางอย่างอันนี้ก็มีเลยเด็กที่เขียนมีตาเลยเด็กตู้เวทีนี้เล่นอยู่ทัวร์มาอ่ะพี่เต็งเนี่ยตัวมีเต็งแต่ยาวเสีย เพราะอันนี้ค่ะเจ้ามาเจ้ามาเจ้าเราที่เราไม่ใช่พี่ป้าเนี่ยที่พ่อเจ้าเองสิโรลุงยังฉันตาคุณยานี่ลูกยังลูกคุณยานี่ลูกไปพี่เด้ยลุงดูเด็ดดูเด็กอ่ะที่ลุงคุณเสียยานี่ไม่ใช่สิที่เลี้ยงบ้านเสียยานเป็นพ่อมือดีกว่าอาเปียเจ้าเองอะไรเจ้ามือมาลูกเจ้าชนะก็ตะเกียร์ที่เลี้ยงบ้านเสียยานเป็นพ่อมือกูป้าเจ้าสิที่เลี้ยงสูงสิโร เออปัญหาอุจงที่ที่ยาวยาวยืดยืดมือเลยเชียร์ไหมน้องยืดมือเดียวที่เกะกะไปได้อุปเดียร์เชียร์มาพี่เด้อมาเรื่องงานมาชีนี่เด้อเออุปเดียร์ดีกาโอ้เออโอ้อินเวสต์เทคเกอร์เชียร์กันต้องอะไรอุปเดียร์พี่เด้ออันนี้อุปเดียร์ดีกาว่ามาพี่ยาจะได้ดีสูงสิ่งคุกคิดมันไม่กันยืดหาเลยจะมาดูตัวอะไรอันนี้ไม่กันยืดหาคุกคิดที่จะต้องเนี่ยค่ะมาปลอมมาที่น้องอันชิบูพี่เชียร์คุณอาเปียตัวลู เยอะเลยดีโซยาวินทันดีน่าเล่นมุกอ่ะโอ้โหที่เล่นได้ใช่ไหมแต่ตัดติดออกมาแล้วว่าที่ปีนี้ผู้ที่ทำแต่ตัดติดออกมาอันนี้มีที่เขาจะมาดูอะไรแต่จังเลยส่วนคุณอาเปียตัวลูกก็มุกก็บาเลยที่น้องนักการเซ็นเซ็นน้องก็ต้องมาทำเรื่องกงกุมุกสุดาบาเลยดูแต่มุกสุดาบาเลยมุกสุดาบาเลยเลยทั้งเรื่องด้านไหนอ่ะจะทำมุกสุดาบาอุปยอะไร อันนี้หาดีกว่าที่จะมาตีเรื่องขามาโอ้มือดีกว่าปัจจัยไล่ด่านเนี่ยเรียกว่าพ่อพี่ก็เอาอันนี้มีไล่เล่าไปเรื่องหามือเลยแล้วสามมือเนี่ยไม่ใช่ในเรื่องเขาจะเอาไปอะไรน่าจะไปงานจะรออันนั้นไปด้วยเนาะอันนั้นชีเดลูสุดาก็ปัจจัยชีเดลเล็กที่ไหนเนี่ยคุณน่ะเป็นคนตะคุอันนั้นชีลูเล็กที่เด็กขามาแล้วมาอันนี้มีเด็กตัวที่อันนี้ตามหู
ชาพยาเหรอโอเคครับเนี่ยสรุปจันทร์เราดีสุนีวัดตัวกูป่าวสุนีกูจันทร์เราสัตว์ตัวท้ายปกคุยเลยสิหนึ่งไปเลยตัวว่าจันทร์เราเนี่ยมานั่งเองอ่ะอุบะเต็มที่ไปเลยอุบะเต็มที่ตัวเราเลยสุนีจันทร์เราไปที่ที่เป็นสุนีเนี่ยปกคุยมีมีเนี่ยหนึ่งไปสุนีมีเนี่ยหนึ่งมาเลยครับเนี่ยเฮ้ยเขาจะมาขึ้นมาเลยมีมีเลยกูจันทร์เราแต่จันทร์เราอุบะเต็มมาเนาะมีมีเลยกูจันทร์เราคาเวกูจะไปสัตว์ตัวคาบ้าอุจจาร์เนี่ยได้จันทร์เรา ก็เข้าอย่างที่เราเนาะเพราะอันนี้คือเนี่ยก็ว่าอุตส่าห์เนี่ยรู้อย่างเป็นที่มาไม่ใช่แค่เด็กที่ตายเนี่ยเราคนเราก้าวย่างออกมาแล้วอย่าก้าวย่างเนี่ยคือเราไม่มีเด็กคนไหนเลยมีเสือก้าวเลยอุปยาวชีวิตเราเลยที่เราเห็นคือเราเสือก้าวมาชีพเลยอย่ามีรักษาไม่เป็นรักษาเลยก็ได้ในการที่เราไม่มี ที่ว่าเรื่องอะไรกันเดี๋ยวอุ้ยงงงานอะไรอะไรเลยเดี๋ยวช่วยกันไปเที่ยวคาริมาตอนนี้ลูกเด็กขามจะมาเที่ยวเอาตรงนั้นเดี๋ยวสุดาสุดเลยลูกอะไรนี่ที่เรียกว่าเรื่องยามาตู้กูกาเวดูที่เราเนี่ยยังต้องเที่ยวสุดเลยลูกอะไรที่เราเห็นมีที่เดียวกัน ทีนี้เราดูดีที่ไม่ใช่หรอมีที่ไม่ดีกูเป็นการเวลาเป็นที่ที่จะจะไปที่ที่ไม่ถูกเลยมีที่เคยดีทุกเดือนเดือนนี้ละกูมีที่ไม่ดีก็ได้อามาก็เป็นงานที่คู่กันเวทีนี้ว่าที่จะทำดีก็ ลาเดียวเนี่ยจะต้องชาวบ้านเนี่ยมีที่ดีสุดเลยโอเคแต่ว่าเราคุณเราดูมีที่อะไรตัวนี้มันจะเออตัวที่นั่นเนี่ยช่องทางการเงินมาจากมีที่ดีอยู่ตัวอะไร လိမ့်မင်းခင်ရဖြစ်ဖြစ်ဒါလည်းဖြစ်ဖြစ်အဲခါရအိမ်ကလေးဖြစ်ဖြစ်ဆိုရတဲ့ဆိုတော့အကြောင်းစားအရွယ်ကစားဒါဘယ်လိုဖြစ်ဖြစ်မယ်ဘယ်လိုဒါဆိုတာကိုကျွန်တော်တို့သိလို့ရပါတယ်အင်ကြားထားလို့ရပါတယ
်ဟုတ်ကဲ့ဥပဒေဆွေးနွေးရကျေးဇူးပါကျွန်တော်နောက်ထပ်ကျွန်တော်တို့အီးမေးလ် Facebook တွေပို့ထားတာတချို့လည်းရှိပါသေးတယ် Facebook ကစာတချို့တော့မဆုမမဲ့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကိုအောင်ဆိုတဲ့အကောင့်ကတော့အိမ်တွင်းအကျန်းဖတ်မှုဆိုတာတော့အဲ့လောက်ကြီးလိုမယ်မထင်ပါဘူးတဲ့လင်းမရပဲဟာအရွယ်မတူပဲမတရားအတင်းအာဓမ္မပြုကျင်တာနဲ့ငါယောက်ျားဆိုပြီးအလိုမတူပဲအာဓမ္မပြုကျင်တာမျိုးကိုဥပဒေနဲ့အညီအရေးယူပေးနိုင်မှာတော်ရကြပါလိမ့်မယ်တဲ့လင်းနဲ့မရအိမ်တွင်းအကျန်းဖတ်မှုဆိုတာဈာနဲ့ဈာဘယ်ဈာမှဝင်မကောင်းပါဘူးဆိုတာလိုပဲသူ့အကြောင်းနဲ့သူရှိပါတယ်တဲ့တကယ်လို့တို့ရဲ့အိမ်ဆောင်ရေးပြေလည်သွားရင်တော့ဈာဝင်တဲ့သူသားအမုန်းနဲ့ကြံခဲ့ပါလိမ့်မယ်တဲ့ဝေလာဆိုတဲ့အကောင့်ကတော့ဟုတ်ခဲ့တဲ့အမျိုးသမီးတွေပေါ့အကျန်းဖတ်စော်ကားခံရမှုအပေါ်မှာအကာအကွယ်ပေးဖို့တကယ်အရေးကြီးတာပါတဲ့ဘာလို့လဲဆိုတော့သူတို့ကအားနွယ်သူအားနည်းသူတွေပါဒီလိုပြဿနာတွေနဲ့တွေ့ကြုံရင်ဆိုင်ရတဲ့အခါမှာပြန်လဲခုခံနိုင်မှုရုံးထွက်ဖို့ဆိုတာလည်းမလွယ်ကူလှပါဘူးတဲ့နောက်ပြီးသူတို့ကအရှက်နဲ့တိတ်ခါကိုအသက်ထပ်ပိုးပြီးတံမိုးထထက်ကြတဲ့သဘာဝရှိပါတယ်တဲ့အိမ်ရင်းရဲ့အကျန်းဖတ်မှုဆိုတာကတော့ဝင်ရောက်ဆွတ်ဖက်ဖြင်းရှင်းရခက်ပါတယ်တဲ့လူကြီးတွေစကားတိုင်းမှာပဲဂျားတုံးဂျားဘဲဂျားမှဝင်လို့မကောင်းပါဘူးတဲ့ကျွန်တော်ကိုယ်တိုင်ဂျားဝင်ခဲ့ဘူးပါတယ်တဲ့နောက်ဆုံးတော့သူတို့ချင်းချင်းပြန်ပြီးတော့ပြေလည်ပြီးတော့ကျွန်တော်ကသာအမုန်းအဖက်တင်ကြံခဲ့ရပါတယ်တဲ့ဒီလောက်ပါပဲကျွန်တော်ကမကွေးတိုင်းဒေသကြီးနတ်မောင်မြို့နယ်ကြက်တောက်တွင်ကျေးရွာကမောင်သိန်းလေးပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီစာရီဆက်ဆိုဆွေးနွေးသွားတဲ့အထက်မှာဆိုရင်ဒီအမျိုးသမီးတွေပေါ့အကျန်းဖက်တာအနိုင်ကျင့်တာတွေကိုဒီအမျိုးသားတွေကိုယ်တိုင်ကလက်မခံတဲ့သဘောထားတွေကြားပါတယ်ဒါပေမဲ့အိမ်တော်ကြီးပြဿနာမှာကြားမဝင်သင့်ဘူးနောက်အမျိုးသမီးတွေရဲ့ဝတ်စားစင်မှုတွေကလည်းပြဿနာရဲ့ဒဇယ်တစ်ပိုင်းဖြစ်နေတယ်ဆိုတော့အမြင်နေတဲ့ဒီထဲမှာသစွန်းစားတွေ့ရပါတယ်ဆိုတော့ကျွန်တော်ဟိုဒေါ်ဆုစနာဆက်လာဆိုဆွေးနွေးစီမှာလေဒီအမျိုးသမီးတွေပေါ်ကိုတိလက်ရောက်အနိုင်ကျင့်ဆော်ကားတဲ့လုပ်ရက်ဒီနောက်ဒီအမျိုးသမီးတွေပေါ်အကာအကွယ်ပေးဖို့လိုအပ်ချက်တွေပေါ်မှာဒီမြမလူလူကြားမှာဟိုတိတိချာချာရောလေးလေးနက်နက်ဟိုနားလေသဘောပေါက်ကြရလို့ယူဆလာဆရာမအခုဒီအမြင်တွေပေါ်မှာသုံးသပ်မယ်ဆိုရင်
အစမှာနေနေကတော့အဲ့ဒီဥစ္စာတော့နည်းနည်းဟိုလွယ်နေပြီလို့ထင်ပါတယ်ဒီအမျိုးသမီးတွေဝတ်စားခင်မှုကြောင့်နော်သူတို့ကဥစ္စာပေါ့နော်သူတို့ကအားနည်းလို့ကာကွယ်ပေးဖို့လိုတယ်အဲ့တော့ဒီကအဓိကမဟုတ်ပါဘူးအဓိကတော့တမတို့ကဥပဒေအားကောင်းလို့ရမှာပါကျမတို့ဟိုစာပေါ့နော်ခင်းနဲ့မညောခုနကဆရာမပြောပြလို့ပဲခင်းနဲ့မညောညီရဲ့ဥပဒေကိုကျမတို့ပြန်လို့ပြင်ရမယ်နော်နောက်ပြီးတော့ဥပဒေအားနည်းတာကိုတော့ဒီ enforce လုပ်ဖို့ကြောင့်လည်းကိုလည်းကျမတို့တို့ရဲ့အသိပညာကိုပေးရမယ်တော့ပြခုနကဥပဒေကြောင့်လည်းကျမထုတ်ခံပါတယ်နော်တောင်းတင်ခံစာတွေကအစပေါ့နော်ဒီမျိုးသမီးတွေကိုလေးစားဖို့နော် respect ပေးဖို့နောက်ပြီး tender နော်ဟိုစားပေါ့နော်ဒီ tender ဟိုစားဒါမှလက်ဆိုင်တဲ့အသိပညာကြီးတိုးပွားဖို့ပေါ့နော်အဲ့ဒါကတော့မိမိကလေးကတောင်းတင်ခံစာမှာဒါကျမတို့လူအတိုင်းဝိုင်းကိုရင်ကျေးတဲ့လူအတိုင်းဝိုင်းတယောက်နဲ့တယောက်နော်ဒီဟိုလေးစားတက်တဲ့အတိုင်းဝိုင်းဖြစ်အောင်ကျမတို့ကဓာမီနေကြတယ်ကျမတို့ကဒါပညာရေးထဲမှာကျမတို့ကထည့်ပေးရမှာဖြစ်ပါတယ်။နောက်ပြီးတော့ကျွန်တော်ကတော့နော်ကျမတို့တော့ဒါလစ်တော်ကိုယ်ပြတူဖြစ်တဲ့အတွက်ကြောင့်ဒါကျမတို့ဘက်ကနေလုံပြတာလေးနဲ့ဒီမှာပြောပြချင်ပါတယ်။ဒါ2019ဇန်နဝါရီလမှာဆိုလို့ရှိရင်ကျမတို့ရေသားလွတ်တော်ကနေပြောမေးခွန်းမေးတယ်ဒီတဲ့အခါမှာဒီအထူးသဖြင့်ပေါ့နော်ဒီအသက်မပြည့်တဲ့ကလေးတွေပေါ့နေတိုင်းဆိုင်ချမ်းထက်မှုပေါ်မှာတော့တရားရုံးတွေကနေပြီးတော့ဒီရေးဟိုကြပေါ့နော်အမိန့်ချမှတ်တာရအရင်ရော့ရဲ့ဥမာဖြင့်လပိုင်းပေါ့နော်၃လလို၆လလို့အဲ့လိုမျိုးနှစ်ပါးတစ်နှစ်နဲ့အဲ့လိုမျိုးတွေလည်းရှိရတဲ့ကြောင့်ပေါ့နော်ဒါကိုကျမတို့ reinforce လုပ်ဖို့ဆိုတော့မေးလို့မေးရအဲ့ခါမှာတရားရုံးကလည်းပဲဒီတက်နေမသိပေါ့နော်ကျမတို့နိုင်ငံရဲ့ကျန်တဲ့အရာဆိုလို့ရှိရင်စစ်ဆောင်နဲ့အောက်မှာရှိရဲ့နော်ကလေးတွေနော်မိန်းကလေးတွေကိုနော်မကိန်းချင်လို့ရှိရင်ဒီလူတွေဒီတက်တက်တကြုံမှနော်တက်တက်တကြုံကြောက်ခံဖို့ဆိုတော့သူအထူးညှိကြတဲ့ဆိုတော့ထုတ်ထားပါတယ်အဲ့ဒါကိုအခုမြန်မာနိုင်ငံတဝန်းလုံးမှာရှိတယ်တရားရုံးတွေအားလုံးတရားပြည်တွေအားလုံးနဲ့လက်မပေးထားပါတယ်နော်အဲ့ဒါကြောင့်မလို့ကျမတို့ဒါညစ်တော်ရဲ့တတိကဝတ်ဖြစ်တဲ့အတွက်ကြောင့်ကျမဒီနေရာနေပြောဒါတော့တင်းစကားပြောချင်တာကဘယ်တရားရုံးမဆိုတရားသူကြီးတွေမဆိုဒီတကယ်မတင်းအဲ case တွေကိုသူတို့တက်တက်ကြုံမချအောင်ဆိုလို့ရှိရင်ဒါတော့ကိုယ့်ရဲ့သက်ဆိုင်ရာလူတော်ကိုယ်ကိုတန်ကြားလို့ရပါတယ်လူတော်ကိုယ်ကနေတခါလူတော်ကပြန်ပြီးမေးမှဖြစ်ပါတယ်အဲ့ဒါရှိပါတယ်
ဟုတ်ကဲ့
နောက်ပြီးတော့ဒီဥစ္စာပေါ့နော်ကျမတို့
ကျမကိုယ်တိုင်လည်းဒါလွတ်တော်မှာမေးခွန်းမေးခဲ့တယ်ဩဂတ်လတုန်းကဒီကလေးသူငယ်နဲ့ပတ်သက်တဲ့အမှုတွေတော့ကြံ့ကြာတဲ့ပိစနော်အဲ့ဒါကိုလည်းပဲအခုနော်ဒီဟိုတရားလွတ်တော်ကျုပ်ကနေပြောဒီကလေးသူငယ်တွေနဲ့ပတ်သက်တဲ့အမှုဆိုလို့ရှိရင်6လအတွင်းကိုအပြီးနော်ဒါဆက်မရမယ်နော်စီရင်ချက်ဆက်မရမယ်ဆိုတော့ဒါအမိကြီးထုတ်ထားတာကသူ့တော်ဖွဲ့ကလေးတွေကဒီကျမတို့ကတော့ check in balance လုပ်လို့ရတယ်၊ mail မဲလေးလို့ရတယ်။ကျမတို့လည်းပဲဆက်နိုင်သောအားဖြင့်ကျမတို့လွတ်တော်ထဲမှာလုပ်နေပါတယ်ဆိုတဲ့အကြောင်းကိုလည်းကျွန်တော်ပြောပြချင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါရှင်။ဟုတ်ကဲ့
ဟိုဥစ္စာပေါ့နော်ဒီဥပဒေပေါ့နော်ဒီမျိုးသမီးရောက်ပေါ့အကြံပေးမှုမှာကောက်ခဲ့ရင်ဥပဒေဆိုတာ2000နဲ့တော့73လေးရနေတော့စပြီးပြင်ဆင်နေဟိုရေးနေရပေါ့နော်အခု2018မှာကပြတော်တော့မရောက်သေးဒီမှာဒီလောက်ဆိုလို့ရှိရင်ရှင်းနေကြုံတို့နောက်ပြီးတော့သက်ခံရဒီရင်းဒီဌာနတွေရတယ်သူတို့ဟိုဥစ္စာပေါ့နော်ပြင်ဆင်နေရတယ်ပြတော်လေးကိုရောက်လို့ရှင်တော့ကြာကျွန်တော်တို့အကောင်းဆုံးဖြစ်အောင်ဆိုဆွေးနွေးကြမှာပ
ါဟုတ်ကဲ့ဆရာမဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်ကတ်ကိုနောက်ထပ် email နဲ့ပို့ထားတာတွေလည်းရှိနေပါသေးတယ်ဒါတွေကိုလည်းအခုတစ်ခါပေါ်ပြချင်ပါတယ်တူကတော့ကျွန်တော်တို့ဒေါက်တာကျော်ရှင်ပို့ထားတာပါမြန်မာနိုင်ငံကပါမဆုမုံမဲဖတ်ပြပေးပါဦးခင်ဗျာ
မြမဒလေးမှာအမျိုးသမီးများကိုအခွင့်အရေးပေးလေရှိပါတယ်ရှေးတုန်းကတော့အိမ်ရှင်မများဟာအိမ်နှွေးမှုလို့တိမ့်ထုတ်သေးချာဆိုသလိုနေခဲ့ကြရပါတယ်ဒါကြောင့်တားကိုသခင်လင်ကိုဖျားဆိုပြီးပြပြရည်ရည်နေခဲ့ကြတာပါပြဿနာကြီးကြီးကျယ်ကျယ်မရှိခဲ့ကြပါအခုတော့လောကဓာတ်ပညာတွေထွန်းကားလာတော့အမျိုးသမီးတွေလည်းပြောင်းလဲကုန်ပါပြီခင်မွန်းတယ်တွေနဲ့အတူဒိုးဒူပေါင်ဘက်ဝင်ငွေရှာနေကြတော့ဖျားလိုမျိုးကိုကိုွယ်စရာမလိုတော့ပါဘူးဒါပေမဲ့တချို့သောအုပ်စုတွေမှာတော့အိမ်နှင်းအကျန်းဖတ်မှုတွေကရှိနေလေရဲ့ဥပမာအရက်သမားရွှေပြောင်းလှုပ်သားစတဲ့ခင်မွန်းနေရဲ့ဇနီးမယားတွေကတော့ကန့်ခေနေသေးပါအိမ်နောက်ရေးဖောက်ပြန်လို့အိမ်နှင်းအကျန်းဖတ်မှုခံရတာကတော့တိတ်မများဘူးထင်ပါတယ်အမျိုးသမီးတွေလိန်စော်ကားခံရမှုအနိုင်ကျင့်ခံရမှုဒီနေ့ခင်မသိသည့်သားသားကြီးကိုတိုးလာပါတယ်ယနေ့လူငယ်တွေကြားရော့မှပါရှေ့ထွက်လာကြပါတယ်လေတိုက်တော့အမိုက်ပါလာတာပေါ့မြမရိုးရာနဲ့မလျှော်တဲ့နိုင်ငံသားယဉ်ကျေးမှုအပြောအဆိုဝစ်စားစင်မှုအနေထိုင်အမှုအကျင့်အတော်ကိုပြောင်းသွားပါတယ်လူမှုမီဒီယာတွေရဲ့ရိုက်ချက်ကလည်းအတော်ပြင်းပါတယ်အမျိုးသမီးတွေလျှက်ပေါ်လော်လီလို့အစော်ကားခံရတယ်လို့တော့တစ်ဖက်သက်မပြောချင်ပါဘူးယောက်ျားတွေကလည်းအတင့်ရဲလာပါတယ်ဥပဒေတွေပြစ်ဒဏ်တွေကိုမကြောက်တဲ့ကာလကြီးများလားလို့တောင်ထင်မိပါရဲ့အကြံကလေးပေးပါရစေရှိကလို့တဦးချင်းစီကမိမိကိုယ်ကိုစောင့်ထိန်တတ်ဖို့လိုနေပါပြီမြမမကလေးတွေလည်းမြမလိုပဲလှစေချင်ပါတယ်အယိုးပေါ်အရွက်မဖုံးစေချင်ပါဘူးအရက်ထုတ်လို့ရောင်းချတောက်သုံးမှုကိုအစိုးရကလည်းကြက်ကြက်မက်မက်ထိန်းချောင်းတင်ချောင်းပါဗျာကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒါတော့ဒေါက်တာကျော်ရှင်ရဲ့ပေးစာပါနောက်စာတစ်စောင်ကတော့ကျွန်တော်တို့မောင်တသနာပေးပို့ထားတာပါအမေရိကန်ပြည်ထောင်စုကမိုက်တန်စင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါအကျံဖက်ခံရမှုတွေကိုအကာအကွယ်ပေးမဲ့တိကျခိုင်မာတဲ့ဥပဒေတွေမရှိတဲ့အပြင်ဘေးပတ်ဝန်းကျင်ကလည်းအလေးနက်ထားဖြည့်ရှင်းပြရမျိုးအလွန်နည်းပါးလာပါတယ်။ဒါ့ပြင်ဗက်လိုက်မှုနဲ့အာခရိတရားကင်းစင်တဲ့တရားစီရင်စနစ်အမှောင်ဖုံးနေတာကြောင့်လိမ်မိုင်းဆိုင်ရာအကျံဖက်ခံရရင်တော့မှအချက်နဲ့တိတ်ခါကိုငဲကွက်ပြီးတော့ဘသူကမှမတိုင်ရဲကြပါဘူး။အဆိုးဆုံးကဆင်းရဲမွဲတေခြင်းပညာရေးနိုင်ပါခြင်းနဲ့မမြင်တွေ့ရတဲ့ကံကြမ္မာအယူဆကိုစွဲကင်ထားခြင်းကလည်းခွဲခြားဆက်ဆံခံရမှုအတွက်အကြောင်းရင်းတစ်ခုလို့ယူဆမိပါတယ်။တကယ်တော့ယောက်ျားနဲ့မိန်းမအားလုံးကလူသားတွေပါ။မြတ်သောအကျင့်ကိုကျင့်နေသူတိုင်းမြင့်မြတ်ကြတာကြီးပါပဲ။ဒီနေ့အဖက်ဖက်ကရွေရင်းပြည်စီနေတဲ့နိုင်ငံတော်ကိုအကြက်တဲဘောင်းဆောင်ကြားကနေပြီးတော့ဥဆောင်တိဆောက်ပေးနေသူကအမျိုးသမီးကြီးဖြစ်တဲ့အမေစုပါမြင့်မြတ်ပါလေဆိုတဲ့ယောက်ျားတွေကအမေစုအနောက်မှာမဟုတ်ပါလားထိုနည်းတူမြန်မာဒီမိုကရေစီအရေးစီးပွားရေးလူမှုရေးနိုင်ငံရေးအဖက်ဖက်မှာယောက်ျားတွေနဲ့ဒန်းတူရောယောက်ျားတွေကိုဥဆောင်လှုပ်ရှားနေသူတွေဟာပြည်တွင်းပြည်ပအများပြားပါပဲကျွန်တော်ရဲ့အမြင်အရယောက်ျားလည်းမမြတ်ဘူးမိန်းမလည်းမမြတ်ဘူးမြတ်သောအကျင့်ကိုကျင့်ပြီးမြင့်မြတ်အတွေးခေါ်အယူဆတွေနဲ့ဥဆောင်လှုပ်ရှားနေသူတွေအားလုံးကိုတန်းတူပဲလို့မြင်မိပါတယ်။နောက်ဆုံးအနေနဲ့ဆွေးနွေးရရင်အိမ်တော်တစ်ခုမှာပညာလဲတက်တဲ့ဥဆောင်မှုလဲပေးနိုင်တဲ့သူကသာအိမ်တော်ဦးစီးလို့သတ်မှတ်တင်မှာကြောင်းဆွေးနွေးလိုက်ရပါတယ်ဆိုပြီးတော့မောင်တဒနာကရေးသားထားတာဖြစ်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စောင်ကတော့ကျွန်တော်တို့ဥစိန်မောင်မိထီလာမျိုးဖြစ်ပါတယ်သူစာကတော့နည်းနည်းရှင်းရဲအတွက်လူရင်းချက်တချို့ကိုပဲကိုအောင်ဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာအမျိုးသမီးတွေလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမှုတွေများနေရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့အချက်၄ချက်ကိုအလေးထားပြီးတော့သုံးသပ်မိပါတယ်။နံပါတ်၁ကစီးပွားရေးနှိမ့်ချပြီးတော့ဆင်းရဲမွဲတည်နေတာ။နံပါတ်၂ကအခြေခံပညာနဲ့ဗဟုသုတဘာသာရေးအဆုံးအမတွေကိုနာခံမှုနှဲပါနေတာ။နောက်စဉ်းစားဆင်ခြင်နိုင်မှုအားနည်းနေတာ။နံပါတ်၃က ID နည်းပညာတွေရဲ့ဆွေးဆော်မှုနဲ့ ID နည်းပညာကိုတလွဲအသုံးချနေတာ။နံပါတ်၄ကတရားဥပဒေစိုးမိုးမှုမှာအားနည်းနေရာရောကြောင့်ဖြစ်တယ်လို့သုံးသပ်မိပါတယ်။ ဒါကြောင့်အထက်ပါအချက်၄ချက်ပုံမှန်နိုင်ငံတော်အစိုးရ NGO တွေလူမှုအကျိုးဆောင်အဖွဲ့တွေဘာသာရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေကလေးနဲ့ထားပြီးတော့စီမံကိန်းစီမံချက်တွေချပြီးထိထိရောက်ရောက်ကင်တယ်ဖြည့်ရှင်းဆောင်ရွက်သွားနိုင်မယ်ဆိုရင်မိန်ကလေးတွေကိုလိမ္မဲဆိုင်ရာအကြမ်းဖက်ခံရမှုတွေကျဆင်းသွားလိမ့်မယ်လို့ယူဆကြောင်းရှင်းလင်းလိုက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့မေတီလာမျိုးကဦးစိန်မောင်ရဲ့ဆွေးနွေးချက်ပါဆိုတော့တခုရှိရတော့ပေါ့လေလူတွေရဲ့စိတ်နေစိတ်ထားတွေကလည်းချက်ချင်းလငယ်ဟိုပြောင်းမှာမဟုတ်တယ်လို့ပဲနိုင်ငံရေးစနစ်ဥပဒေကြီးပိုင်းနေမှာလည်းချက်ချင်းလငယ်ပြောင်းလဲတွေမဖြစ်နိုင်သေးတဲ့အခြေအနေမျိုးမှာအမျိုးသမီးကိုအကောက်အွယ်ပေးနိုင်အောင်လက်လုံးတင်တာလက်တွေလုံးလဲလုံးနိုင်တာတွေဟိုဘာတွေများရှိနေမလွယ်ပုံဆွေးနွေးပေးပါလားခင်ဗျဟိုဟိုဆိုတော့
ပြောချင်တာကဟိုawareness လို့ခေါ်တဲ့ဒီအသိပညာတွေတော့လုပ်ဖို့လိုတာပေါ့နော်အသိပညာလို့ပြောတဲ့အခါမှာလူတိုင်းလူတိုင်းကဒီလိမ္မာဆိုင်ရာကြံစည်မှုဒီဒီမရင်းမှုအပါဝင်တခြားသောလိမ္မာဆိုင်ရာကြံစည်မှုတွေကရာဇဝတ်မှုဖြစ်တယ်ဆိုတဲ့အကြောင်းအရပထမဆုံးနားလည်ရမယ်နောက်တစ်ခုကကျမတို့မြန်မာနိုင်ငံမှာကခုနပြောလို့တရားဥပဒေစိုးမိုးမှုလို့ပြောလိုက်တဲ့အခါမှာအရင်ကကျေပြတ်ပါတယ်။ဒါပေမဲ့ပထမဆုံးအချက်အနေနဲ့ဟိုလုံနိုင်တာတစ်ခုကဘာလဲဆိုရင်ဒီခုနကျူးလွန်နေတဲ့လူတွေကိုကျမတို့ကတကယ်ကိုအရေးယူပြီးတော့မှတာဝန်ယူဖို့တာဝန်ခံမှုရှိအောင်လုပ်နိုင်တယ်ဆိုရင်တော့တစ်ဖြည်းဖြည်းနဲ့ကျမတို့ဒီလိမ္မာဆိုင်ရာနဲ့ပတ်သက်ပြီးတော့မှပြောချနိုင်မှာ short term မှာဖြစ်ပါတယ်
โอเค
สรุปก็ประมาณนั้นแหละครับ
โอเคครับครับเนี่ย
ลูกส่งเสียริก็แล้วลูกส่งเสียริก็อันตรายชื่อได้อุปมาပြောมั้ยสรุปရှင်คุณพี่ลุงเนี่ยดิคุณน่ะပြောดูน่าเล่นหูยัดနေได้หาริชื่อมันมาได้ชิ้นแน่อีไลฟ์ပြီးတော့มาဟိုစွာချူရင်းနေหาริတော့ရှိရဲ့ชิ้นแน่อีဥစ္စာရှင်ရင်တဲ့အတွက်ကြောင့်လိမ်ပိုင်းဆိုင်ရာပုံများလာတယ်လို့တော့ဒီမှာတော့လက်မခံဘူးပါကြောင့်လဲဆိုလို့ရှိရင်ကျွန်တော်တိုင်းရင်းသားဒေတာဘက်မှာအဖွားကြီးဟို56နှစ်60ကျော်ရှိတာတော့မှလိမ်ပိုင်းဆိုင်ရာစံဖတ်မှုကိုခံစားနေရတယ်ဒီအဖွားကြီးတွေကဟိုအဝတ်ကိုလည်းလုံလုံချုံချုံဝတ်ထားတယ်အဲပြီးရရှိရင်ဒါမှလည်းဟိုဒီဟိုခိုးပေါ်ပြီးပေါ်ဝတ်ထားတဲ့ဟာလည်းမရှိဘူ
း
ရုပ်ရည်အရာကြည့်ရမယ်ဆိုလို့ရှိရင်လည်းလုံးဝဆွဲဆောင်မှုမရှိပါဘူးအမျိုးသားတွေကိုအဲ့လိုမျိုးဆွဲဆောင်ပြီးတော့မှလောက်ဆောင်နေတာ
လေ။မလွယ်ပုံလေးကျွန်တော်တို့ဆွေးနွေးပွဲအချိန်လေးတလောက်ပဲရတဲ့အတွက်ဒီမှာပဲကျွန်တော်ခွင့်ပြုပါ။ပါဝင်ဆွေးနွေးပေးတဲ့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကလွယ်ပုံလေးနောက်ရန်ကုန်တိုင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာဆူဇနာလတ်လတ်ဆိုနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးသူတွေစာရေးစာပြဖို့သူတွေနဲ့တောထရှင်တွေအားလုံးကိုထူးချီးကျူးတင်ပါတယ်ခင်ဗျာ
။စီစဉ်တင်ဆက်သူကိုအောင်လေးဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတိုင်းရီလိုက်စီစဉ်ပါရှင်။အစီအစဉ်လေးအဆုံးမတက်ခင်မှာပဲနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကတလှည့်ကြီးညာပေးပါဦးရှင
်။အာဖဂန်နစ္စတန်နိုင်ငံကဘူးပြည်တော်မှာထိတ်တန့်အစ္စလာမ်ဘာသာရေးကောင်းဆောင်တအူးကိုတနတ်သမားတအူးကလွတ်ကျန်တက်ဖြတ်ခဲ့တယ်လို့တခြားပြည်ပခါတစ်ခုအတွင်းမှာလည်းအမေရိကန်တပ်ဖွဲ့ဝင်တအူးနဲ့အာဖဂန်တပ်ဖွဲ့ဝင်နှစ်ဦးသေဆုံးသွားပါတယ်။ကဘူးဘာသာရေးကောင်စီရဲ့ဒုတိယအကြီးအကဲအဗ်ဒူဘဇာဟကနီရဲ့ရုပ်အလောင်းကိုကဘူးမျိုးရော်ကချီဟဲဆုထွန်းအရက်မှာရှာဖွေတွေ့ရှိခဲ့တယ်လို့ရဲအရာရှိတအူးက VOE ကိုပြောပါတယ်။ဒီတက်ဖြတ်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူး။တောင်ကိုရီးယားကိုသွားပြီးတော့ဆက်ဖို့ဖောက်တဲ့မြောက်ကိုရီးယားမြေထားလမ်းမိုင်းကိုဆစ်ဆီးဖို့တတ်မှတ်ထားတဲ့တန်ခတ်ရည်ယူမှုကိုကုလသမဂ္ဂလူကြီးကောင်စီကဖေရှားပေးလိုက်တယ်လို့တောင်ကိုရီးယားကဒီကနေ့မှပဲပြောပါရတယ်။ဒီလိုဆစ်ဆီးမှုရဲ့အတွင်းလောင်စာဆီနဲ့မြောက်ကိုရီးယားမြေထားတန်လန်းနေပေါ်မှာဆန့်သက်ပြည့်စုံမဲ့ယထာတွဲတွေအပါအဝင်ကုန်ပစ္စည်းမျိုးစုံအပါအဝင်ကိုဒီတောင်ကနေမြောက်ကိုရီးယားကိုတည်ယူသွားမှာပါ။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကဒီဟွာနာမြို့မှာရောက်နေတဲ့ဗဟိုအမေရိကကရွှေပြောင်းဝင်ရောက်သူ 9,000 လောက်အတွက်ကုလသမဂ္ဂအနေနဲ့အကူအညီပေးဖို့ဒီဟွာနာမြို့တော်ဝန်ကတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှခလုံကွင်းရဖို့မက္ကဆီကိုဘက်ချမ်းမှရောက်ရှိနေတဲ့အဲ့ဒီရွှေပြောင်းဝင်ရောက်သူတွေဟာအခုခါမှာအားကစားရုံတွေနေထိုင်နေကြပြီးတော့ဒေသခံတွေကလည်းသူတို့ကိုစန့်ကျင်ကန့်ကွက်တာကြောင့်ပြည်ပခါတွေရှိနေတယ်လို့ဆိုပါရခင်ဗျာ။
စနေညရဲ့နောက်ဆုံးရသတင်းချင်းချက်ကိုကိုအောင်ကပြောပြပေးသွားတာပါရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာတပ်ဖက်အင်ဂျင်နီယာကတော့နစ်အိုင်ဗန်နော့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးကိုအစီအစဉ်ပြီးပြီးချင်းညစင်နိုင်ကနေ၁၇နှစ်တကြိမ်ပြန်ပြ
This program has come to you from the Voice of America, Washington.